Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြခင်ဇန်နဝါရီလ23ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00ကနေ 10:00 ထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ19 25နဲ့30နှစ်တို့အပြင်လိုင်းလမီတာ190လောက်ကနေတိုက်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာ။ဒီကနေ့ညမှာအစီအစဉ်မှုဖြစ်နေကျွန်တော်ဇောင်းဝလိုင်းကဆောင်ရွက်ပေးသွားမှာပါဒီကနေ့သောရရှင်တို့နားဆင်ကြရမယ့်အထက်မှာတော့အာဆီယံဘုံ၅ချက်စစ်ကောင်စီလမ်းပြမြေပုံနဲ့မပတ်သက်သင့်ဘူးလို့အင်ဒိုနီးရှားသမ္မတကပြောကြားလိုက်တာအီရန်တော်လှန်ရေးအစောင့်တပ်ကမြန်မာစစ်ကောင်စီကိုလက်နက်တွေပို့ပေးနေသလားလို့အရှာတိုင်းသတင်းဌာနကြီးကမေးခွန်းထုတ်လိုက်တာယူကရိန်းမှာရုရှားလိုလာတဲ့အစိုးရနဲ့အစားထိုးဖို့ရုရှားကလုပ်နေတဲ့အကြောင်းဗြိတိန်အစိုးရကဆွတ်ဆွတ်ပြောကြားလိုက်တာစတဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥစွာနားဆင်ကြရပါမယ်။အဲဒီနောက်မှာတော့စကိုင်းတိုင်းကနီမြို့နယ်အတွင်းကကြေးရွာတစ်ခုကိုစစ်ကောင်စီတပ်တွေဝင်ရောက်ပစ်ခတ်လို့နေအိမ်တချို့မိလောင်ခဲ့ပါတယ်။
ဒီကဝင်လာပြီးတော့အိမ်လေးကိုပြွာလုံးပုံစံပြအောင်သူမီးရှို့သွားတာကြွက်တိကြွက်ကြပေါ့ခုနကတည်းကအိမ်ကြီးနဲ့အိမ်အဲ့လိုလေးတွေရှို့သွားတယ်ကြ။နောက်နာက
စစ်ကောင်စီတပ်တွေဝင်ရောက်မီးရှို့တဲ့အသေးစိတ်အခြေအနေကိုနောက်ပိုင်းမှာနားဆင်ကြရပါမယ်။အရာနဲ့တစ်ဆက်တည်းဗြိတိန်ကမောင်းတူမဲ့ကားအကြောင်းနဲ့ဟောင်ကောင်သားတွေနိုင်ငံရချရွှေ့ပြောင်းနေထိုင်မှုစူးစမ်းနေကြတဲ့အခြေအနေစတဲ့နိုင်ငံတကာသတင်းဆောင်မတွေကိုလည်းတင်ပြပေးသွားဖို့ရှိပါတယ်။နောက်ပိုင်းပတ်စင်ကဏ္ဍတွေမှာတော့ကဘာမြန်မာသတင်းမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာများကန္တာသတင်းတွေကသုတအစီအစဉ်နဲ့ထူးခြားစံပြသတင်းအစီအစဉ်တွေကိုနှာစင်ကြပါမယ်။ဒါတွေကိုမတင်ဆက်ခင်အခုအရင်ဆုံးတော့တင်းငွေညအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုဥတမောင်တန်းနဲ့နားလောင်တို့ကတင်ပြပေးကြပါမယ်ခင်ဗျာ
။မြန်မာအရေးအရှိတောင်အာရှနိုင်ငံများအသင်းအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုကောင်းထည်ဖော်တဲ့အခါမှာစစ်ကောင်စီရဲ့လမ်းပြမြေပုံ၅ချက်နဲ့သွားပြီးမချိတ်ဆက်သင့်ဘူးလို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကပြောလိုက်ပါတယ်မြန်မာနိုင်ငံပေါ်ချိတ်ကပ်မှုဟာသဘောတူညီထားပြီးမူတွေအထူးသဖြင့်ဘုံသဘောတူညီချက်၅ရပ်အပေါ်မှာအခြေခံပြီးချိတ်ကပ်တဲ့လို့လည်းသူကဆိုပါတယ်အားလုံးပါဝင်တဲ့တိုင်းငံလုံးဆိုင်ရာနိုင်ငံရေးဆွေးနွေးပွဲတရဖြစ်လာအောင်အာဆီယံဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်ကိုပါဝင်ပတ်သက်သူတွေအဖွဲ့တွေနဲ့တွေ့ဆုံခွင့်ရအောင်စီစဉ်ပေးဖို့လဲစစ်ကောင်စီကိုအင်ဒိုနီးရှားသမ္မတကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံကိုသွားရောက်ခဲ့တဲ့ခီးစဉ်နဲ့ပတ်သက်ပြီးကမ္ဘောဒီးယားနိုင်ငံရဲ့တောက်ဆိုချက်အရစက်တင်ဘာလ21ရက်နေ့ကဝန်ကြီးချုပ်ဟွန်ဆန်နဲ့ဖုန်းကတဆင့်ပြောဆိုခဲ့ရမှာအင်ဒိုနီးရှားသမ္မတကအခုလိုပြောခဲ့တာဖြစ်ပါတယ်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာပြည်ခီးစဉ်ဟာတိုးတက်မှုအဆင့်တဆင့်ဖြစ်တယ်လို့ခီးစဉ်အပြီးသတင်းစာရှင်းလင်းပွဲမှာကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးပရက်ဆော့ကွန်ကပြောပါတယ်ခွာခြားဆက်ဆံတာမရှိဘဲလူသားချင်းစာနာထောက်ထားမှုအကူအညီတွေဖြန့်ဝေနေရေးအတွက်ညီနိုင်တိုင်းပြည်ရဲ့အစည်းအဝေးတရကျင်းပဖို့အဆိုပြုချက်ကိုလည်းသူတော်တော်တူတယ်လို့အင်ဒိုနီးရှားသမ္မတကမစ္စတာဟွန်ဆန်ကိုပြောခဲ့ပါတယ်မြမကြီးအရှိတောင်အာရှနိုင်ငံများအသင်းအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရပ်ကိုအကောင့်တွေဖော်ရမှာတိသားထင်ရှားတဲ့တိုးတက်မှုတွေမရသေးသမျှအာဆီယံအစည်းအဝေးတွေမှာမြမစစ်ကောင်စီရဲ့နိုင်ငံရေးအဆင့်ပုံကူကိုမဖိတ်ဖို့အင်ဒိုနီးရှားနိုင်ငံကရပ်တည်ပါတယ်အီရန်ဒေါ်လာရေးအစောင့်တက် IRGC ကမြန်မာစစ်ကောင်စီကိုလက်နက်တွေပို့ပေးနေသလားလို့ Asia Times သတင်းဌာနကမေးခွန်းထုတ်လိုက်ပါတယ်။ဇန်နဝါရီလ23ရက်နေ့ကအီရန်ကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံကိုရောက်ရှိခဲ့တယ်လို့အရှေ့တောင်အာရှခြေစိုက်တန်တမာနွေရဲ့သတင်းကိုကိုးကားပြီး Asia Times ကပြောတာပါ။အီရန်ကုန်တင်လေကြောင်းလိုင်း Qassam Fars Air လေဟာအီရန်ရဲ့ဒုတိယအကြီးဆုံးမြို့ Mashhad ကနေထွက်ခွာလာပြီးမြန်မာနိုင်ငံကိုကြာတာပရိနိကရောက်ရှိခဲ့တယ်လို့လေယာဉ်တွေအသွားအလာကိုလိုက်ကြည့်နေတဲ့ Flight Radar 24ရဲ့အင်တာနက်အချက်အလက်တွေကိုကိုးကားပြီး Asia Times ကပြောပါတယ်။နောက်တစ်ချက်မှာမြန်မာနိုင်ငံကအဒီလေယာဉ်ကပြန်လည်ထွက်ခွာသွားပြီးအီရန်ကိုပြန်သွားခဲ့တယ်လို့အချက်အလက်တွေကပြသနေပါတယ်။ EB-FAA မှတ်ပုံတင်အမှတ်ရှိတဲ့လေယာဉ်ဖြစ်ပေါ်ရှိတယ်လို့လည်းသတင်းကဆိုပါတယ်။အနာသိမ့်ပြီးကလေးကဆိုရင်ဒါဟာဒုတိယတာမမဟုတ်တတိယအကြိမ်လာခဲ့တာဖြစ်တယ်လို့တန်တမာအတိုင်းဝင်းကပြောကြပါတယ်။အဒီလိုလာရောက်တာကြောင့်စစ်တပ်ချင်းဆက်ဆံရေးရှိပြီးလက်နက်တွေရှို့ဝယ်ရောက်ဝယ်ရေးဖြစ်နေတယ်ဆိုတဲ့မှတ်စက်ချက်တွေပေါ်ပေါက်လာတာဖြစ်တယ်လို့ Asia Times ကပြောပါတယ်။မြန်မာစစ်တပ်ဟာလက်နက်ရရှိရေးအတွက်ရုရှားတရုတ်နဲ့အိန္ဒိယတို့ကိုအားထားနေခဲ့ရတာဖြစ်ပြီးအီရန်နဲ့စစ်ရေးအဆက်ဆံရှိခဲ့တယ်လို့တော့အရင်ကမသိခဲ့ကြပါဘူး။ အီရန်ကကုလသမဂ္ဂကိုပေးစရာရှိတဲ့ငွေအမေရိကန်ဒေါ်လာ18တန်းကိုတောင်ကိုရီးယားကပေးလိုက်ပါတယ်။တောင်ကိုရီးယားကအမေရိကန်ရဲ့သဘောတူညီချက်ရရှိခဲ့ဟန်တူပြီးအခုလိုထက်ဝင်လိုက်တဲ့အတွက်ကုလသမဂ္ဂမှာအီရန်မဲပေးခွင့်ရဆိုင်ထားခဲ့တာကိုပြန်လည်မဲပေးနိုင်ခွင့်ရရှိလာမှာဖြစ်ပါတယ်။အမေရိကန်နဲ့အီရန်တို့ဟာတွဲဝိုက်တော်နှီးအားဖြင့်အီရန်ရဲ့နျူကလ িয়ার ကိစ္စတွေကိုဆွေးနွေးနေကြတဲ့အခုလိုအချိန်မှာအီရန်ကငွေကိုထက်ဝင်ခွင့်ပြုလိုက်တာဟာပြောပြောမှုအလားအလာကိုပြသနေတယ်လို့သုံးသက်သူတွေကပြောကြပါတယ်။ဂုရသမဂ္ဂရဲ့ဗရင်ချင်းရနိုင်ငံတနိုင်ငံဟာနှစ်နှစ်ဆက်တဲ့ရမုံငွေထက်ဝင်ဖို့ပြက်ကွက်ခဲ့ရင်အထွေထွေညီလာခံမှာမဲပေးခွင့်ဆုံးရှုံးပါတယ်။အီရန်ပေါ်ပိတ်ဆို့အရေးယူထားတာကြောင့်ငွေမလွှဲပြောင်းနိုင်ပဲအီရန်ရဲ့မဲပေးခွင့်အခွင့်အရေးကိုမနစ်ဇန်နဝါရီလကလေးကဆုံးရှုံးခဲ့ပြီးအ ਨੇ ဆုံးငွေကိုတင်တော့မနစ်ဂျော်လာမှာပြန်မဲပေးခွင့်ရခဲ့တာပါ။တမ်ရာထရမ်ကအီရန်ပေါ်ပိတ်ဆို့အရေးယူခဲ့ရမှာတောင်ကိုရီးယားဘောင်ဝင်နိုင်ငံကမှရှိတဲ့အီရန်ရဲ့ငွေတွေကိုလွှဲပြောင်းခွင့်မရဖြစ်သွားခဲ့ပါလေ။အီရန်ရဲ့ရေနံရောင်းရှိငွေမှရှိနေတဲ့ခုနှစ်ဘီလီယံဟာတောင်ကိုရီးယားဘဏ်တွေမှာရှိနေပြီးအဲ့ဒီငွေတွေထုတ်ခွင့်ပြုဖို့အီရန်ကတောင်ကိုရီးယားကိုလွန်ခဲ့တဲ့နှစ်တွေမှာဖိအားပေးခဲ့ပါတယ်။ယူကရိန်းဆိုတဲ့နေရာကိုရုရှားလိုလားတဲ့အစိုးရနဲ့အစားထုတ်ဖို့ရုရှားကလုပ်နေကြောင်းဒီတိုင်အစိုးရကစနေနေ့ကဆွဆွဲပြောကြားလိုက်ပါတယ်။အရင်ယူကရိန်းလွတ်တော်အမတ်ယဟန်နီမူရာယက်ဖာဖြစ်နိုင်မွယ်ရှိတဲ့အစိုးရခေါင်းဆောင်တယောက်ဖြစ်တယ်လို့လည်းဗြိတိန်အစိုးရကပြောပါတယ်။သူဟာရုရှားလိုလားတဲ့ပါတီငယ်နာရှီရဲ့ခေါင်းဆောင်ပါ။လောလောဆယ်လွတ်တော်မှာတော့အမတ်နေရာရမှာပါဘူး။ရုရှားထောက်လိုက်နဲ့ဆက်သွယ်ရှိတယ်ဆိုတဲ့တခြားယူကရိန်းနိုင်ငံရေးသမားတွေရဲ့နာမည်တွေကိုလည်းဗြိတိန်နိုင်ငံသားကြီးဝန်ကြီးဌာနကပြောလိုက်ပါတယ်။ယူကရိန်းမှာရုရှားကသူလိုလားတဲ့အစိုးရကိုတင်းကျင်နေဆိုတာဘာကြောင့်ယုံကြည်နေတယ်ဆိုတာကိုတော့ပြည်ထိုင်စွာကမပြောပါဘူးထောင်လိုက်တဲ့အပေါ်အခြေခံပြီးအခုလိုပြောတယ်လို့ပဲပြည်ထိုင်အစိုးရကဆိုပါတယ်ယူကရိန်းကိုဖြိုပစ်ဖို့အတွက်ရုရှားလုပ်နေတာတွေရဲ့အတိုင်းအဆနဲ့အစိုးရစဉ်းစားပုံကိုဒီသတင်းကပြနေပါတယ်လို့ပြည်ထိုင်နိုင်ငံကြားရေးဝန်ကြီးဌာနဝန်ကြီးလစ်ထရပ်စ်ကပြောပါတယ်ရုရှားအနေနဲ့တန်တပိုင်ရေးချင်းကပ်ပုံလမ်းကြောင်းကိုလိုက်တင်ပါတယ်ယူကရိန်းကိုစစ်ရေးရဝင်ရောက်တိုက်ခိုက်တာဟာမဟာဗျူဟာအရကြီးမားလာတဲ့အမတ်တရားဖြစ်ပြီးပေးဆက်ရတာကြီးမားလိမ့်မယ်လို့လည်းဗြိတိန်နိုင်ငံကြီးဝန်ကြီးကပြောပါလေ။ဟုတ်ပါဘူး။တခြားသတင်းတရားမှာတော့အက်စတိုနီးယား၊လာဗီယာနဲ့လစ်သူအေးနီးယား၊ဘော်တစ်သုံးနိုင်ငံဟာယူကရိန်းရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုအပေါ်လေးစားကြောင်းနဲ့တန်ချက်ကကားနဲ့လေယာဉ်ပြစ်ဒုံးကျည်တွေကိုယူကရိန်းကိုပို့ပေးမယ်လို့ပူးတွဲကြေညာချက်ထုတ်ပြန်လိုက်ပါတယ်။
အတန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 15653ညာလိုင်းတိုမီတာ25 kHz 11683ညာလိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညာဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ယူကရိန်းနဲ့အိနေချင်းရုရှားနိုင်ငံကြားတင်းမာမှုတွေတိုးနေချိန်မှာပဲယူကရိန်းကိုအမေရိကန်လိုလေရင်ပစ်လက်နက်တွေနဲ့တင့်ကားဖြတ်မစ်ဆိုင်လက်နက်တွေပို့ပေးဖို့ဘော်လ်ကန်ဒေသနိုင်ငံတွေဖြစ်တဲ့အက်စတိုနီးယား၊လာတီဗာနဲ့လစ်သွေးနီးယားနိုင်ငံတွေကိုခွင့်ပြုလိုက်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကစနေနေ့မှာပြောပါလေ။အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးမဟာမိတ်တွေဖြစ်တဲ့အဲ့ဒီနိုင်ငံတွေကနေယူကရိန်းနိုင်ငံစစ်လက်နက်အင်အားပုံမခိုင်မာစေရတဲ့ရုရှားကျူးကျော်လာရင်ခုခံနိုင်ရေးကာကွယ်ရေးပစ္စည်းတွေပို့ပေးဖို့ခွင့်ပြုကြောင်းဝန်ကြီးဘလင်ကင်က Twitter မှာရေးသားခဲ့တာပါ။ယူကရိန်းနိုင်ငံဘက်ကတောက်လျှောက်ရပ်တည်လာတဲ့ NATO အဖွဲ့ဝင်နိုင်ငံတွေကိုလည်းဝန်ကြီးဘလင်ကင်ကကြီးစုတင်ကြောင်းပြောဆိုခဲ့ပါရယ်။ယူကရိန်းနိုင်ငံနယ်စပ်နားမှာရုရှားတပ်ဖွဲ့တွေတပ်ဆွဲထားတဲ့ကိစ္စဝန်ကြီးဘလင်ကင်နဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရက်တို့တောက်ကြနေမှာဆွေးနွေးခဲ့ကြပေမဲ့တိသားတဲ့သိုးသည်မှုမရခဲ့ပါဘူး။အဲ့ဒီဆွေးနွေးပွဲအပြီးနောက်တည့်မှာပဲယူကရိန်းကိုလက်နက်ပေးပို့ဖို့ဝန်ကြီးဘလင်ကင်ကခွင့်ပြုလိုက်တာလည်းဖြစ်ပါရယ်။အာဖရိကတိုင်အနောက်ပိုင်းနိုင်ငံတစ်ခုဖြစ်တဲ့ဘာကီနာဖာဆိုကစစ်ကန်အတော်များများမှာတင်းငွေတွေနဲ့အစောပိုင်းကတနပ်ပစ်ခတ်မှုတွေပေါပေါက်ခဲ့တယ်လို့အစိုးရဘက်ကပြောဝင်မဲ့စစ်သက်ကအာဏာသိမ်းယူလိုက်ပြီးဆိုတာကိုတော့ငြင်းဆန်ပါတယ်။မြို့တော်ဝါဂါတူဂူကဆန်ဂိုလီလာမီဇာနာစခန်းမှာလက်နက်ကြီးပစ်ခတ်မှုတွေပေါပေါက်ခဲ့တာပါ။အဲ့ဒီစခန်းမှာအထွေထွေစစ်ပဲဝန်ထမ်းတွေတပ်ဆွဲထားသလို2015ခုနှစ်စစ်အာဏာသိမ်းမှုကြိုးပမ်းမှုမှာပါဝင်ခဲ့တဲ့တပ်ဖွဲ့ဝင်တွေကိုပါထိန်းသိမ်းထားတဲ့အခြေအနေလည်းရှိပါတယ်။မနေ့9နိုင်လောက်မှာပြစ်ခတ်မှုတွေစတင်ခဲ့တာလို့ Reuters သတင်းတရမှာရေးသားထားပါတယ်။ အခင်ဖြစ်ရစကန်ဟာဝါဂါဒူဂူလေးစိတ်နာမှာရှိတာဖြစ်ပြီးစစ်သားတွေကမိုးပေါ်ထောင်ပြီးတော့တနတ်တွေပြစ်ဖောက်ကြတာကိုလည်းသတင်းထောက်ကတွေ့မြင်ခဲ့ပါတယ်။ဒါအပြင်မြို့တော်ဝါဂါဒူဂူမြောက်ဖက်ကီလိုမီတာ100အကွာလောက်မှာရှိတဲ့ကာယာစစ်ကန်မှာလည်းတနတ်တန်တွေကြားရတယ်လို့မျက်မြင်တွေ့သူတယောက်ကပြောပါတယ်။စစ်ကန်တချို့မှာတနတ်ပြစ်ဖောက်မှုတွေရှိတယ်ဆိုတာကိုဘာကီနာဖာဆိုအစိုးရကဝန်ခံပြောကြားပေမဲ့လို့လူမှုကွန်ရက်တွေမှာပြန့်နေတယ်လို့မျိုးစစ်တပ်ကအာဏာသိမ်းလိုက်ပြီးဆိုတာကတော့မဟုတ်ဘူးလို့ညင်ဆိုပါတယ်။သမရရော့ခ်မခဘောကိုဖမ်းဆီးသွားပြီးဆိုတော့ကောလာဟလာတွေမမှန်ဘူးလို့ကာကွယ်ရေးဝန်ကြီးပိုချုပ်ကြီးဘတ်တယ်လမီစင်ဘိုရီကနိုင်ငံတော်ရုပ်သံကနေပြောကြားခဲ့ပါတယ်။တနပ်ပစ်ခတ်မှုတွေပေါ်ပေါက်ရတဲ့အကြောင်းရင်းကိုတော့မသိရသေးဘူးလို့လည်းပြောဆိုသွားပါတယ်။ဆီးရီးယားနိုင်ငံမြောက်ပိုင်းကအကျဉ်းထောင်တစ်ခုကိုကတ်တပ်ဖွဲ့တွေဦးဆောင်တဲ့အမေရိကန်ကြောထောင်နောက်ခံပေးထားတဲ့ဆီးရီးယားဒီမိုကရက်တစ်တပ်ဦး SDF ကအခိုင်အမာဝင်စီထားပြီးလို့အကျဉ်းထောင်တာဝန်ရှိသူတွေကသတင်းရင်းနှီးမှာပြောပါတယ်။IS စစ်သွေးကြွားရီလို့တန်ရရှိခန္ဓာသူတွေထိနေထားတဲ့အကျဉ်းထောင်တွင်ကြာရာပရိနိကပေါပောက်ခဲ့တဲ့အဒီကယုံတွေကြောင့်လူ90ထက်မနည်းသေဆုံးခဲ့ရပါတယ်။စစ်သွေးကြွားရီကအကျဉ်းထောင်ဂိတ်တွေအနီးမှာကားဘုံဖောက်ခွဲခဲ့တာကြောင့်ဒါဇင်နဲ့ချီတဲ့အကျဉ်းသားတွေက El Sakasa မြို့ရှိရာဂဝေရန်ဒေသထဲထွက်ပြေးသွားကြတယ်လို့မျက်မြင်တွေ့သူတွေနဲ့တာဝန်ရှိသူတွေကပြောပါတယ်။အကျဉ်းထောင်ဖောက်တာကိုဟန်တားနိုင်ခဲ့ပြီးတော့အနီအနားမှာပုံခုနေကြတဲ့စစ်သွေးကြွ89ဦးကိုဖမ်းမိခဲ့တယ်လို့ SDF တပ်ဦးကအစောပိုင်းမှာပြောဆိုခဲ့ပေမဲ့ထောင်ထဲကတချို့အပိုင်းတွေကိုထောင်သားတွေထိန်းချုပ်ထားကြောင်းနောက်ပိုင်းမှာဝန်ခံခဲ့ပါတယ်။စစ်သွေးကြွရဲလို့တန်ရရှိသူထောင်နဲ့ချီကိုထိန်းထားတဲ့အကျဉ်းထောင်တွင်အဒီကယုံထဲမှာသူ့ရဲ့တပ်ဖွဲ့ဝင်89ဦးထပ်မံတေဆုံးခဲ့တယ်လို့ SDF ကပြောပါတယ်။ဒီဖြစ်ရပ်ကိုထိန်းချုပ်နိုင်ဖို့ကြိုးပမ်းနေတဲ့ Syria Democratic တပ်ဦး SDF ကိုအမေရိကန်ဦးဆောင်တဲ့မဟာမိတ်တပ်တွေကလေကြောင်းထိုးစစ်တွေနဲ့ကူညီပေးနေတယ်လို့အမေရိကန်ပင်တဂွန်စစ်ဌာနချုပ်ကအတည်ပြုပြောဆိုပါတယ်။အာရဗ်စော်ဘောမြတ်ပြည်တော်စု UAE မှာအပျော်ရန် drone ယာဉ်ပျံသန်းခွင်ကိုကန့်သတ်ပိတ်ပင်လိုက်ပါတယ်။ UAE နိုင်ငံထဲကအထူးလိမ့်စိတ်ကြီးတစ်ခုနဲ့ရေနံစက်ရုံတွေကိုပြီးခဲ့တဲ့တစ်ပတ်ကတက်ခိုက်ခဲ့တာသူတို့လက်ချက်ပါဆိုပြီးယီမင်ဟူသီသဘုံတွေကပြောဆိုလိုက်ပြီးတဲ့နောက်ဒီကြေညာချက်ထွက်လာတာပါ။စနေနေ့ကစပြီးတော့ကန့်သတ်ချက်ကိုမလိုက်နာပဲ drone ယာဉ်တွေပြန်သန်းတာတွေ့ရင်တရားဥပဒေအရတာဝန်ခံမှုရှိစေရမှာဖြစ်ပြီးစီးပွားရေးလုပ်ငန်းအရရိုက်ကူးရေးသုံး drone ယာဉ်တွေကိုတော့အသုံးပြုခွင့်ပေးကောင်းပေးမယ်လို့ပြည်ထရေးဝန်ကြီးဌာနကပြောပါတယ်။ပြီးခဲ့တဲ့တစ်ပတ်ကဖြစ်တောင်ဖြစ်ခဲ့ drone ယာဉ်နဲ့မီဇိုင်းတုံးတိုက်ခိုက်မှုတွေကြောင့်မြို့တော်အဘူဒါဘီထဲကရေနံတင်ရင်အတော်များများပောက်ကွဲပျက်စီးခဲ့ရတယ်လို့လူသုံးဦးထက်မနည်းသေဆုံးခဲ့ရပါတယ်။ရှိမင်းမျိုးတော်ကိုထိမ့်ညှောက်ထားတဲ့ဟူသီသဘုံတွေက UAE အပါအဝင်ဆော်ဒီအာရေဗျနိုင်ငံကဦးဆောင်တဲ့မဟာမိတ်တပ်တွေကိုနှစ်နဲ့ချီတိုက်ခိုက်နေတာပါ UAE ကသူ့တပ်ဖွဲ့အတော်များများကိုရှိမင်းကနေပြညုပ်သိမ်းထားပေမဲ့လို့ဒေသခံလက်နက်ကိုင်တပ်ဖွဲ့တွေကတော့အဓိကထောက်ပံ့ပေးနေတာလည်းဖြစ်ပါတယ
်အစိုးရရှိထားတဲ့သတင်းတွေကိုဥတ္တပောင်တန်းနဲ့နားလောင်တို့ကတင်ပြပေးကြတာပါခင်ဗျာ။ UAE American အတန်းကနေတင်းငွေနေနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပေးပို့ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့နိုင်ငံတကာသတင်းဆောင်ပါတွေကိုမတင်ပြခင်ပထမဦးဆုံးစကိုင်းတိုင်းကနီမြို့နယ်ကကြေးရွာတစ်ခုမိလောင်သွားတဲ့သတင်းကိုတင်ပြပေးကြပါမယ်။စကိုင်းတိုင်းကနီမြို့နယ်ချင်းတွင်းမြင့်အရှိဘက်ချမ်းနှစ်ကြီးကျေးရွာမှာဇန်နဝါရီလ23ရက်မနေ့9နာရီလောက်ကစစ်ကောင်စီတပ်ကဝင်ရောက်ပစ်ခတ်လို့အနေအထားချို့မိလောင်ဆုံးရှုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မနေ့ကတော့အဲ့ဒီအနေနာချင်းတွင်းမြင့်ထဲမှာစစ်ကောင်စီရေရင်တချို့တိုက်ခိုက်ခံရပြီးဒေသခံကာကွယ်ရေးအဖွဲ့နဲ့စစ်ကောင်စီအကြားအပြန်အလှန်တိုက်ခိုက်မှုတွေရှိခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့နားလောင်ကတင်ပြပေးမှာပါခင်ဗျာ။
စကိုင်းတိုင်းကနီမြို့ဝန်းကျင်မှာဒေသခံကကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲတွေဖြစ်ပွားနေရမှာဒီကနေ့မနက်ပိုင်းမှာတော့စစ်ကောင်စီတပ်ကကနီမြို့နယ်ချင်းတွင်းမြင့်အရှိဖက်ကန်နှစ်ကြီးကျေးရွာကိုဝင်ရောက်ပစ်ခတ်လို့နေတချို့မိလောင်ဆုံရှုံတယ်လို့ဒေသခံတွေကပြောပါတယ်ကျေးရွာအတွင်းကခုခံတာမျိုးတိုက်ပွဲဖြစ်တာမျိုးမရှိဘဲစစ်ကောင်စီတပ်ကကျေးရွာတွေကိုတစ်ဖက်သက်ပစ်ခတ်ဝင်ရောက်လာတာလို့ကျေးရွာသားတို့က VOA ကိုပြောပါလေ
စစ်ကဝင်လာပြီးတော့အိမ်လေးကိုပြောင်းလုံးပုံစံတက်အောင်သူမီးရှို့သွားတာကြွက်တိကြွပေါ့ခုနဲ့တဲ့အိမ်နဲ့အဲ့အဲ့လိုလေးတွေရှို့သွားတယ်ကြ။နောင်သာကအိမ်20လောက်တော့ရှိပါကြ20ကျော်ရင်လည်းကျော်သွားနိုင်တယ်တိုက်ပွဲမဟုတ်ဘူးကြသူတို့ကတော့ဒီလိုပဲအဲ့လိုဟောလုံးလို့ရှိရင်ရမ်းတန်းပြီးတော့ပြစ်တာပေါ့လက်နေကြီးတွေနဲ့လက်နေကြီးလက်နေငယ်တွေနဲ့ကျွန်တော်မြေကမ်းသေးရွာလေးဆိုတော့လေကျွန်တော်တို့ကိုယ်တိုင်လည်းကြီးလွားနေရတဲ့ဘဝကနေအများဆုံးတို့ရောက်ချင်တာပေါ့မ
ှာ။မနေ့ရုံးကတော့ချင်းတွင်းမြစ်အတိုင်းဆန်တက်လာတဲ့စစ်ကောင်စီရင်တွေအဲ့ဒီကျေးရွာအနီးမှာတက်ခတ်ခံရပါတယ်။အဲ့ဒီလိုတက်ခတ်ခံရတဲ့နောက်နှစ်ကြီးကျေးရွာတစ်ဖက်ကံဖြစ်တဲ့မှုတော်ကျေးရွာအနီးမှာတိုက်ပွဲဖြစ်ခဲ့တယ်လို့ကနီပြည်သူကာကွယ်ရေးတာဝန်ရှိသူတို့ကပြောပါတယ်
။
မတော်ရဲ့အဖွဲ့မှာဘလုံးဘက်လာဝင်လာမှာကျွန်တော်တို့ဘက်ကဖြစ်တော့သူတို့ဘက်ကရင်းရင်းတစည်းကိုဖြိသွားတယ်ဖြိသွားတော့အဲ့မှာမီးနဲ့ငယ်ဆွဲလောင်ပြီးတော့အဲ့မုတ်သောကိုဝင်ကတ်လိုက်တဲ့ပေါ်ပါမုတ်သောအောက်ဖက်မှာကျွန်တော်တို့ကတိုက်ခိုက်တာဆိုတော့မုတ်သောဘက်မှာကျတော့ဒေသခံကာကွယ်တပ်တွေရှိတော့ကြွားပဲဆိုတော့လေရွာနဲ့နီးရမှာကျွန်တော်တို့တိုက်ပွဲမပေါ်ပါဘူးပြရွာရဲ့အောက်ဖက်မှာဆိုတော့အဲ့မှာမုတ်သောကျတော့ဒီတိုင်းဒလိုင်းနဲ့ဝင်ပြီးတော့ပြစ်ခတ်ဝင်ပြီးတော့နေနေပြီးရှို့တာပါ
နတ်ကြီးကျေးရွာနဲ့မှုတော်ကျေးရွာအဖြစ်အပျက်တွေနဲ့ပတ်သက်လို့စစ်ကောင်စီကထုတ်ပြန်ပြောဆိုတာမရှိသေးပါဘူးဒါပေမဲ့ဒေတာခန် PDF တွေကျေးရွာတချို့မှာတက်ဆွဲပြီးတော့ချင်းနှွင့်မြစ်တကြောကစစ်ရဲရင်တွေကိုပြစ်ခတ်တာတွေရှိနေတယ်ဒီအတွက်လဲ PDF တွေကိုလိုက်လံရှင်းလင်းတာမျိုးရှိတယ်လို့စစ်ကောင်စီကအကြီးအကဲကထုတ်ပြန်ခဲ့ပူပါတယ်စကိုင်းတိုင်းကဏီမြို့နယ်အပါဝင်မြို့နယ်အတော်များများမှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တွေကြားအပြန်အလှန်တိုက်ပွဲတွေကြောင့်အနီအနားကျေးရွာတွေကဘေးလွတ်ရာထွက်ပြေးနေကြတာပါမနေ့တုန်းကတော့မှုတော်ရွာမှာနှိမ်တချို့မီးလောင်ခဲ့တယ်လို့ကျေးရွာသူဦးသေးဆုံးတယ်လို့မျက်မြင်ကျေးရွာသားကပြောပါတယ်စစ်ကောင်စစ်တပ်ကရွာထဲဝင်ရောက်ပစ်ခတ်လို့ကျေးရွာသားတွေဘေးလွတ်ရာပြေးခဲ့ရတယ်လို့ဒေသခံကပြောပါတယ
်မိရလောင်သားတွေရောမြေအဲ့လိုမျိုးကိုလို့သူတို့တက်လာပြတယ်ပေါ့နော်ဒါအပြစ်လာမှတချို့ကဆက်ပြေးရရှိတယ်အခုပိတ်မိနေတယ်လို့လည်းရှိတယ်ဘာဖြစ်နေကြတော့ထွက်ပြေးခဲ့ရတော့တချို့ဆိုလည်းဆောင်းလည်းဆောင်းလည်းမပါခဲ့ဘူးဆန္ဒရေးခါမပြောနဲ့ဆောင်းလေးပါလည်းပါခဲ့ဘူးကလေးဆိုလည်းအဲ့ဒီမျိုးတွေရသမပါခဲ့ဘူးပုံတော့အဲ့လိုပြေးခဲ့ရတာ
လက်ရှိအခြေအနေမှာတော့ဒီကနေ့ဖြစ်တဲ့အနတ်ကြီးကျေးရွာအပါဝင်မှုတော်ကျေးရွာနဲ့အနီးကကျေးရွာသားတွေအများပြားဘေးလွတ်ရာထွက်ပြေးနေရပြီးတော့သူတို့အတွက်စားရရိတ်ခအခက်အခဲတွေရှိနေတယ်လို့လည်းဒေသခံတွေကပြောကြပါဗ
ျ။နားလောင်တင်ပြပေးခဲ့တာပါခင်ဗျ။အခုဆက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတွေကိုတင်ပြပေးတော့မှာမို့ဗြိတိန်ကမောင်းသူမပါတဲ့ကားအကြောင်းအရင်ပြောပြပေးပါမယ်။ဗြိတိန်နိုင်ငံအင်္ဂလန်နယ်ကမြို့လေးတစ်မြို့မှာမောင်းသူမပါတဲ့ကားတွေကိုမကြခင်တွေ့ကြရတော့မှာပါမီလ်တွန်ကင်းစ်မျိုးကနိပညာဆန်းသက်မှုကတော့အဝေးကထိ ंछ ုပ်မောင်းနှင်ပေးတဲ့အငါကားဝန်ဆောင်မှုပဲဖြစ်ပါတယ် AP သတင်းဆောင်မကိုမအေးတန်တဲ့ချောကတင်ပြပေးပါမယ်ခင်ဗျာ
အခုတွေ့နေရတဲ့ကားမှာမောင်းတဲ့သူမပါပါဘူးကားမောင်းသူထိုင်ကုန်မှာဘယ်သူမှမပါဘူးဆိုရင်ပို့ပြီးတော့မှန်ပါတယ်ဒါကမောင်းသူမဲ့အငါရဲ့နမူနာထုတ်ထားတဲ့ကားပါဒီကားကိုအဝေးကထိန်းချုပ်မောင်းနှင်ပြီးတော့ကားငှားတဲ့သူစီကိုအရောက်ပို့ပေးနိုင်ပါတယ်။ဒီနည်းပညာကိုတည်ထွင်တဲ့ Imperial Drive Limited ကုမ္ပဏီကိုပူရဲတည်ထောင်သူလည်းဖြစ်အမှုဆောင်အရာရှိလည်းဖြစ်တဲ့ကူရှာကာဘာကဒီကားအကြောင်းရှင်းပြပါတယ
်။ Altogether will be as convenient as an Uber except you have to do the driving.
ဒီကားရေတုံးကတော့ Uber လိုပဲအဆင်ပြေချောမိမှာပါ။ကိုယ်တိုင်မောင်းရမှာတခုပါပဲ။ဒီတော့ကားဆောင်တဲ့အချိန်စီးသူများလို့ကားမရပဲဖြစ်နေမှာလို့ဘက်ကပြောရင်ကျွန်တော်တို့ကားတွေကအရန်အဆင်ပြေမယ်ကိုယ်တိုင်မောင်းရမယ်ဆိုတော့ဈေးလည်းပိုတက်တာမယ်ကိုသွားခြင်းတဲ့နေရာရောက်ပြီးဆိုရင်ရက်ထားခဲ့ပြီး app ကနေအဝေးထိန်းမောင်းနေသူကိုလွှဲပေးလိုက်ရုံပဲကားရဆရာနေရာရှာဖို့တွေဘာတွေလဲပူစရာမလိုပါဘူ
းဟုတ်ပါတယ်ကားငှားခြင်းတဲ့သူကတယ်လီဖုန်းပေါ်မှာ application သုံးပြီးတော့ကားငှားလို့ရပါတယ်အဲ့ခါမှာကားကိုသူ့စီရအောင်လို့အဝေးကထိန်းချုပ်မောင်းနေသူကမောင်းယူလာပြီးမှဖြစ်ပါတယ်တခြားသားမဲ့အငှားရင်နေနဲ့မတူတာကကားကိုစီကိုရောက်လာတဲ့ဆိုရင်အဲ့ကားငှားစီးတဲ့သူကသူသွားခြင်းတဲ့နေရာကိုရောက်အောင်လို့ကားကိုကိုယ့်ဘက်ကိုမောင်းသွားရမှာဖြစ်ပါတယ်။အခုတော့ဒီကားကိုအင်္ဂလန်နဲ့ Milton Keynes မြို့က MK အားကစားရုံဝန်ထမ်းတွေနဲ့ဆန်းသက်နေပါတယ်။နောက်ကျရင်တော့ Milton Keynes Dons ဘောလုံးအသင်းကဘောလုံးသမားတွေနဲ့ပါဒီကားကိုဆန်းပြီးတော့မောင်းချင်မှာဖြစ်ပါတယ်။ဒီနေ့နောက်ပိုင်းမှာကားငှားမောင်းတဲ့သူတို့လုပ်ငန်းကိုစတင်နိုင်မှုအတွက် Imperium Drive ကရေမှန်းလှုပ်ဆောင်နေပြီးတော့သူတို့ကားဝန်ဆောင်မှုကို Fetch အဓိပ္ပာယ်ကသွားကြတယ်လို့အဓိပ္ပာယ်ရပါတယ် Fetch လို့နာမည်ပေးမှာပါသူတို့ရဲ့အစီအစဉ်ကဗြိတိန်အစိုးရတနိုင်ငံလုံးအတိုင်းအတာနဲ့အစပျိုးလှုပ်ဆောင်တဲ့ 5G Testbeds and Trials Program ရဲ့တစ်စိတ်တစ်ပိုင်းဖြစ်ပါတယ်ဒီရဲ့ချက်ကတော့ 5G ကျိုးမဲ့ဆက်သွယ်ရေးနည်းပညာကို Milton Keynes လိုမျိုးတကယ်လက်တွေ့ဘဝ application တွေမှာရင်းနှီးမြှုပ်နှံမှုဖြစ်ပါတယ်။ Milton Keynes မြို့ကောင်စီတည်ယူပို့ဆောင်ရေးဌာနအကြီးအကဲ Brian Matthews ကသူတို့ရဲ့အစီအမံကိန်းနဲ့ပတ်သက်ပြီးတော့ခုလိုမျိုးရှင်းပြပါတယ်
။ Well this project is about exploring the new mobility solutions that are just around the corner.
ဒီစီစဉ်ကလလန်းမီတဲ့ဒီတည်ယူပို့ဆောင်ရေးပုံစံအသစ်တစ်မျိုးကိုစမ်းသပ်သုံးစွဲတဲ့သဘောပါပဲ။အလျော်လျောက်မောင်းနေတဲ့ယင်ကိုသုံးပြီးလှုပ်တာပေါ့လေ 5G wireless နည်းပညာရဲ့စွမ်းဆောင်မှုကိုလည်းစမ်းသပ်သုံးဆွဲပြီးမြို့ပြတွေမှာဒါကိုဘယ်လိုထည့်သုံးလို့ရမလဲစမ်းကြည့်တာ
ပါ Imperial Drive ကဒီစီမံကိန်းလုပ်ဖို့အတွက်ဒေသနာရအစိုးရ UK အစိုးရနဲ့ပုတ်ကလစ်ကယင်းနှိမ့်မြှုပ်နှံသူတွေစီက Starlink ပေါင်၄သန်းခွဲ American Dollar နဲ့ဆိုရင်ဒေါ်လာ6.16သန်းရပါတယ်ပြီးတော့ 5G နည်းပညာရဲ့ကျေးဇူးနဲ့သူတို့ကုမ္ပဏီရှေ့ကိုခြေလှမ်းချက်ကြီးလှမ်းနိုင်ခဲ့တာပါ
5G has much larger bandwidth capabilities and much lower latency
that 5G မှာက internet line bandwidth အများကြီးပိုကောင်းပြီးနှောင့်နှေးမှုလည်းပိုနေတာကြောင့်အဝေးထိန်းမောင်းနေတဲ့သူကဘေးအန္တရာယ်ကင်းကင်းနဲ့ပိုပြီးတော့မြန်မြန်မောင်းလို့ရတယ်လောလောဆယ် 4G နဲ့ကလမ်းတွေပေါ်မှာတနာရီမိုင်30နှုန်းနဲ့မောင်းနေကြတာမြို့ထဲမှာမောင်းဖို့သတ်မှတ်ထားတဲ့အမြန်နှုန်းနဲ့ပေါ့ဒီတော့ရင်ကျော်တစ်ဖက်နှစ်လမ်းရှိတဲ့လမ်းတွေအမြန်လမ်းတွေပေါ်မှာတက်မောင်းလို့မရဘူး 5G နဲ့ဆိုရင်တော့အခုလုံနိုင်တာတဲ့ပိုလုံနိုင်မှာပဲအမြန်နှုန်းပိုများတဲ့လမ်းတွေပေါ်တက်လို့ရမှာပါ
မလကစပြီးတော့သူရဲ့ဝန်ဆောင်မှုကိုမျိုးရဲကတချို့တက်မှတ်လန်းတွေမှာစပြီးတော့လုပ်တော့မှာဖြစ်ပါတယ်။9ရောက်စီစလုံးကနဲ့ဖြစ်ပြီးတော့နောက်တစ်ဆင့်ကိုတော့တီးထက်ပို့ပြီးတော့များလုံးနိုင်မှုမှန်းထားပါတယ်
။ Our goal as a company is to make remote driving safer than normal driving and this is really important. And we believe
ကျွန်တော်တို့ကုမ္ပဏီရဲ့ရည်မှန်းချက်ကတော့အဝေးထိန်းမောင်းနေတာကအပြင်ကမောင်းနေတာထက်ပိုပြီးဘေးရန်တွေကင်းဖို့ပါပဲ။ဒါကသိအရေးကြီးပါတယ်။ဒီလိုဖြစ်နိုင်မှုလေကျွန်တော်တို့ဤပညာကျွန်တော်တို့ကွန်ပျူတာအမြင်စွမ်း software တွေနဲ့ဖြစ်အောင်လုပ်နိုင်မယ်လို့ယုံကြည်ပါတယ
်အခုစမ်းသပ်စဲကာလမှာတော့အဝေးထိန်းချုပ်မောင်းနေသူကအားကစားရုံတွေကအခန်းထဲကနေထိန်းချုပ်တာဖြစ်ပါတယ်ဒီဘောလုံးအားကစားရုံရဲ့အခန်းငယ်လေးရဲ့ပတင်းပေါက်ကျဲပင်းမှာထိုင်နေတဲ့အဝေးထိန်းမောင်းနေသူကအားကစားရုံမြေပြင်ပေါ်မှာကားကိုရှိနေတယ်ဆိုရင်ကားကိုမြင်ကွင်းထဲမှာမြင်နိုင်ပေမဲ့လေကားကမြို့ရဲလမ်းပေါ်ရောက်သွားရင်တော့ကားမှာတက်ထားတဲ့ကင်မရာကမြင်ကွင်းကိုပဲတွေ့ရတော့မှာပါအဝေးထိန်းမောင်းနေသူကကားပြိုင်တဲ့ဗီဒီယိုဂိမ်းအတွက်ထုတ်ထားတဲ့ steering wheel နဲ့ခြေနှင်းကိုအသုံးပြုမှဖြစ်ပါတယ်အဝေးထိန်းမောင်းနေတဲ့သူတွေကိုလေ့ကျင့်သင်ကြားပေးဖို့ကလည်းတရက်တောင်မကြာပါဘူး Imperial Drive CEO Cover ကအခုလိုပြောပါတယ
် The operator has more granular view of what's around it because in a normal driving you have blind spots
ဒီမှာထိန်းချုပ်မောင်းနေသူကဘေးပပတ်လေမှာဘာတွေရှိလဲဆိုတာပိုပြီးမြင်ရပါတယ်တမန်ကောင်းမောင်းတဲ့ပုံဆိုရင်ကိုမမြင်ရတဲ့ blind spot တွေရှိတယ်လေအခုအဝေးထိန်းမောင်းနေတာမှာကဒါမျိုးမရှိပါဘူးပြီးတော့အဲ့ဒီမြင်ရတာတွေကနေမှအဝေးထိန်းမောင်းနေသူကဆုံးဖြတ်ချက်ချပြီးရင်ကိုမောင်းနေပြတာပေါ့ 4G 5G wireless ဆက်သွယ်မှုကွန်ရက်တွေသုံးပြီးအကုန်လုံးလုပ်တာပ
ါအခုလို့သူတို့ 5G နည်းပညာကိုသုံးထားတာက 4G နည်းပညာထက်အများကြီးမြင့်တယ်ဆိုပေမဲ့အခုလိုမျိုးအဝေးထိန်းမောင်းနေမှုမှာဘေးအန္တရာယ်ကင်းရှင်းရေးနဲ့ပတ်သက်တဲ့မေးခွန်းတွေအများကြီးရှိပါသေးတယ်။တကယ်လို့အင်တာနက်နှုန်းကပုံမှန်ထက်နှေးနေမယ်။ဒါမှမဟုတ်ရင်ဒီချက်ပိုဆိုးပြီးတော့လုံးဝလိုင်းကျသွားမယ်ဆိုရင်ဘယ်လိုလုပ်ကြပါမလဲ
။ Our technology monitoring technology monitors the quality of link at all times.
ကျွန်တော်ရဲ့နည်းပညာဒီအဝေးကစောင့်ကြည့်နေတဲ့နည်းပညာပေါ့ဗျာ။ဒါကဒီအင်တာနက်လိုင်းချိတ်ဆက်မှုအရည်အသွေးကိုတစ်ချိန်လုံးစောင့်ကြည့်နေပြီးဘေးအန္တရာယ်ကင်းရှင်းရေးအတွက်လိုအပ်တာတွေလုပ်ဆောင်နေကြလေ။အချိန်လျှော့ပြတာမျိုးအဝေးထိန်းမောင်းနေသူကိုဘယ်အချိန်မှာမလုလို့ရတယ်မရဘူးဆိုတာသတိပေးတာမျိုးတွေလုပ်ပါတယ်ဒီလိုဆက်သွယ်မှုအခြေဆက်ပြတ်သွားခဲ့ရင်အဲ့လိုမျိုးဆိုအဝေးထိန်းမောင်းနေသူကကားကိုမထိန်းချုပ်ပေးနိုင်တော့ဘူးပေါ့အဲ့လိုမျိုးဖြစ်ခဲ့ရင်ကားကအရေးပေါ်ရက်တဲ့အဆင့်ကိုရောက်သွားပြီးတော့နောက်ဆုံးကားကိုဘေးကင်းကင်းရက်သွားနိုင်အောင်လုပ်ပေးပါမယ်ဒါကကျွန်တော်တို့ရဲ့နောက်ဆုံးဘေးကင်းလုံခြုံရေးအာမခံအဆင့်ပေါ့လေ
အဓိကဘေးကင်းအောင်လုပ်ထားတဲ့အချက်တစ်ခုကတော့အရေးပေါ်ရင်ရင်နာတဲ့ခလုတ်ပဲဖြစ်ပါတယ်။ကားမှာဒါလေးကိုတက်ပေးထားပါတယ်။ကားစည်းကွက်မှာပေါ်ပေါ်များရနေတဲ့စီးနဲ့လျှက်စစ်တွဲသုံး hybrid ကားလူ9ယောက်စီ Kia Niro စလုံးကားကို Milton Keynes မြို့မှာဒီဝန်ဆောင်မှုစတင်တဲ့အခါအသုံးပြုမှာပါ။ဒီကားကဒီလကောင်မှာမောင်းကြည့်ဖို့အသင့်ဖြစ်မယ်လို့ Imperial Drive ကပြောပါတယ်။ဒီတော်တွေမှာတော့ဒီကားကိုလိုအပ်တဲ့ကွန်ပျူတာတွေ၊ကင်မရာတွေ၊ software တွေတက်ပြီးတော့ဆန်းသတ်နေပါတယ်။ဒီလိုမျိုးမောင်းဆိုမဲ့ရင်ကအစပြုပြောအနာဂတ်မှာပို့ပြီးတိုးတက်တဲ့ဤပညာတွေမြင်လာရမယ်လို့ဤပညာကျင်းကျင်သူ Jonathan Rombie နေကပြောနေတာပါ
In the next 10 15 years we really expecting to see autonomous vehicle take over
နောက်အနည်းငယ်15နှစ်မှာဆိုလို့ရှိရင်ဒီလိုအလိုလျောက်မောင်းနေတဲ့ယာဉ်တွေနေရာယူလာမှာပါလုပ်နေကြတဲ့ကုမ္ပဏီတွေကအများကြီးရှိပါတယ်သူတို့ကအဲ့ဒီအဆင့်ကိုရောက်ဖို့တဆင်ချင်းစူးစမ်းနေကြတာပါဒီတော့အလိုလျောက်မောင်းတဲ့ယာဉ်ဆိုတာမျိုးချက်ချင်းကြီးတော့ဖြစ်မှာမဟုတ်ပါဘူးဒါပေမဲ့အခုသူတို့လူပေါ့အဝေးကထိန်းချုပ်မောင်းနေတာမျိုးလုပ်ပြီးတော့ကားကိုကိုလုံကျင်တဲ့နေရာကိုရောက်အောင်ပို့တယ်တကယ်တမ်းကိုကတော့မောင်းရတာပါပဲဒီဟာကအဆင့်သေးသေးလေးတော့မဟုတ်ပါဘူးသူတို့နောက်ဆုံးရောက်ချင်တဲ့ပန်းတိုင်ကိုရောက်ဖို့ခြေလမ်းတွေတော်တော်လှမ်းလိုက်တာပဲဖြစ်ပါတယ
်ဟုတ်ပါတယ် Imperial Drive ကလည်းနောက်တစ်ဆင့်ပါဆက်လုပ်ရမယ်ဆိုတာစိတ်ကူးထားပြပါပြီတကယ်လို့သာကားငှားသူကသူကိုယ်တိုင်မမောင်းချင်ပါဘူးဒီကားကိုအဝေးကထိန်းချုပ်မောင်းနေသူမောင်းပေးရမယ်ဆိုတဲ့အခြေအနေမျိုးအတွက်သူတို့စဉ်းစားထားတာပါ အခုသူတို့ရဲ့စီးပွားရေးပုံစံအသစ်ကအဝေးတန်းရင်မောင်းနေတဲ့အတွက်စီးပွားရေးဈေးကွက်အသစ်ဖွင့်ပေးနိုင်ဖို့လဲသူတို့မျှော်လင့်နေပါတယ်။အခုလောလောဆယ်မှာတော့အဝေးတန်းမောင်းနေသူတွေရဲ့အငှားကားကိုကိုယ်တိုင်မောင်းသွားမယ်ကားငှားစီးသူတွေရဲ့အကူအညီနဲ့သူတို့ရဲ့ fetch ဝန်ဆောင်မှုက Uber အငှားရင်ဈေးနှုန်းထက်90ရာခိုင်နှုန်းထိတက်တာလိမ့်မယ်လို့ပြောနေတာပါ။သူတို့ရဲ့ရင်စီးကားတွေဘလို့တက်မှတ်မလဲ။ဒီနေ့နောက်မှ UK မှာသူတို့ရဲ့လုပ်ငန်းကိုဘယ်လိုစမလဲဆိုတော့အသေးစိတ်ကိုတော့ဘာမှအတိအကျမပြောသေးပါဘူးရှင
်။မအေးတနာကြောင့်တင်ပြပေးခဲ့တာပါခင်ဗျာ။ခုဆက်ပြီးတော့ဟောင်ကောင်ကျွန်းသားတွေရေကြမြစ်သားကိုပြောင်းရွှေ့နေထိုင်ကြဖို့စ조사နေကြတဲ့အကြောင်းကိုလည်းပြောပြပါမယ်။တနင်္လာမှာဘဝသစ်ရှာဖို့ထွက်ခွာနေကြတာကိုတရုတ်ပိုင်နယ်မြေဟောင်ကောင်ကကြုံတွေ့နေရပါတယ်။ထွက်ချင်တဲ့အကြောင်းတွေကတော့အမျိုးမျိုးပါ။သူတို့ရဲ့နယ်မြေအသစ်လို့စဉ်းစားတာကလည်းအလားတူပါပဲ။ဒီဝေသတင်းတော့အလစ်ဇဘက်လီးရဲ့သတင်းဆောင်မကိုဥတမောင်တန်းကတင်ပြပေးပါမယ်ခင်ဗျာ
။ပြောင်းရွှေ့နေထိုင်ရေးပြပွဲမှာလာရောက်ကြတဲ့ဟောင်ကောင်သူဟောင်ကောင်သားတွေဟာဘဝအပြောင်းလဲဆုံးဖြတ်ချက်တွေကိုချမှတ်နေကြရပါတယ်။သူတို့တဲကတယောက်ကတော့အက်ဒရင်လိုင်းပါ။ပိုပြီးလွတ်လပ်နေစိတ်မကြီးတဲ့အတိုင်းပြည်ကိုသူကရှာနေပါတယ်။ထိုင်ဝမ်တာမမုတ်ဂျီတိန်ဆိုပါတော့အခုလိုသူကပြောပါတယ
်။ဟောင်ကောင်ရဲ့နေထိုင်ရေးဝန်ကျင်ကဆိုးရွားလာပုံရပါတယ်။ဒါကြောင့်စိတ်ချမ်းချမ်းသာသာနဲ့နေလို့ပိုကောင်းမဲ့နေရာကိုကျွန်တော်ရှာနေပါတယ
်ထွက်ခွာဖို့အဓိကအကြောင်းတစ်ရပ်ကတော့မကြာမီကဖြစ်ပွားခဲ့တဲ့နိုင်ငံရေးအပြောင်းအလဲပါလို့လူဝင်မှုဆိုင်ရာအတိုင်းအမြင်ခံတွေကပြောကြပါတယ်ဒီမိုကရေစီစာနာပြပွဲတွေလချီဖြစ်ခဲ့ပြီးတဲ့နောက်တရုတ်ရဲ့2020မျိုးသားလူကြုံရေးဥပဒေအရအများအပြားအဖန်စီခံခဲ့ကြပါတယ်ဥပဒေကအမျိုးသားလူကြုံရေးကိုအနှံ့ပေးနေတဲ့ရာဇဝတ်မှုကျူးလွန်သူအနေနဲ့အပေါ်ပဲတည့်ရောက်မှုရှိလိမ့်မယ်လို့တရုတ်ရဲ့ပြည်သူနေစဉ်သတင်းစာကြီးကတော့ဆိုပါလေဒါပေမဲ့အဲ့ဒီအပြောင်းလဲဟာဟောင်ကောင်ကိုပြောင်းလဲသွားစေခဲ့တယ်လို့ဟောင်ကောင်မျိုးသားအများပြားကပြောကြပါတယ်အက်ဒရင်လိုက်ကဆက်ပြောပါတယ်တော်မ
ခင်ဆက်နေပေတော်တော်များများမှာပိတ်ပင်ကန့်သက်တာတွေပိုလာပါတယ်လွတ်လပ်စွာပြောဆိုခွင့်ကနေပညာရေးအထိပါအသစ်လှုပ်လာတဲ့ကန့်သက်ချက်တွေဥပဒေအသစ်တွေနဲ့စီမင်းစည်းကမ်းအသစ်တွေပေါ့
အပြင်ကကဘာကြီးမှာရွေးစရာတွေအများကြီးရှိပါတယ်လူကြအများဆုံးသွားစရာကတော့Britain ပေါ့1998ခုနှစ်တရုတ်ကိုပြန်မပေးမီဟောင်ကောင်ကိုကိုလိုနီအဖြစ်သိမ်းပိုက်ခဲ့တာ Britain ဘက်ကိုဂျနီးမူဟာ UK လူဝင်မှုရေးရာကြွန့်ကျင်သူပါသူကအခုလိုပြောပါတယ်
According to our own survey
ကျမတို့ကိုယ်တိုင်လေ့လာချက်အရ80ရာခိုင်နှုန်းကျော်90ရာခိုင်နှုန်းတော့ရှိမယ်ထင်တယ်သူတို့ထိတ်ဆုံးကရွေးကြတာ Britain ပါ Visa အစီအစဉ်ကအလွယ်ဆုံးအမျိုးအစားဖြစ်တာကို
ကနေဒါနဲ့ Australia တို့ကလည်းလူကြိုက်များကြပါတယ်ပြီးတော့ထိုင်ဝမ်ရှိတယ်ငွေကြေးကိစ္စရှိသူတွေအတွက်ဟောင်ကောင်နဲ့ကတ်ရက်ရွေးစရာပေါ့လူဝင်မှုရေးရာအတိုင်းအမြင်ကအမန်ဒါကျူကအခုလိုပြောပါတယ
် Many people maybe they sell their properties in Hong Kong or sell their business in Hong Kong
လူတတော်များများကဟောင်ကောင်မှာသူတို့ပိုင်ဆိုင်နာတွေကိုရောင်းကြမယ်ဒါမှမဟုတ်လုပ်ငန်းတွေကိုရောင်းမယ်ပြီးတော့အဲ့ဒီမှာရင်းနှီးမြှုပ်နှံမှုအစ်စ်နဲ့အစကနေပြန်စနိုင်တယ်လေ
ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံသားဖြစ်ချင်းသူတွေအတွက်ပေါ်တူဂီကဆွဲဆောင်မှုရှိပါတယ်နောက်ရွေးစရာတစ်ခုကတော့တောင်ပစိဖိတ်ကျွန်းနိုင်ငံဖီဂျီပါပဲခီးသွားလုပ်ငန်းအတိုင်းပင်ကဂျိုးလမ်ကအခုလိုပြောတာပေါ့
ကမ်ထုံမကျိုးကျေးခွေးတော့
လိုအပ်ချက်ကအလွန်ကိုနည်းပါတယ်အချိန်တို့အတွင်းမှာပတ်စပို့ရနိုင်ပါတယ
်ဟောင်ကောင်သံတော်စီးရင်နဲ့စီးရင်ဌာနအလို့ရ2020နှစ်လဲကနေ2021နှစ်လဲကြားမှာလူရည်ရဲ့တက်တသမနှစ်ရာခိုင်နှုန်းလူပေါင်း 19,200 ဟောင်ကောင်ကထွက်သွားကြပါတယ်အဲ့ဒီစီးရင်ကနေဆက်ထိန်းချုပ်လိုက်တာကိုထင်အပ်နေတာပါလို့ဟောင်ကောင်အစိုးရကတော့ဆိုပါတယ်ကပီးမတိုင်းမီကဟောင်ကောင်ကထွက်ကြသူတွေဟာအပြင်းမာပဲဆက်လက်နေထိုင်ကြဖို့ရွေးချယ်လိုက်ကြတာဖြစ်ချင်းဖြစ်မယ်ဒါမှမဟုတ်ပြန်လာမရတာဖြစ်ချင်းဖြစ်မယ်လို့ပြောပါတယ်ဒါပေမဲ့မနစ်ကနဲ့ရှင်းလိုက်တဲ့အခါစုံစမ်းကြသူတွေကစေစားတက်လာတယ်လို့လူဝင်မှုရေးရာကျွမ်းကျင်သူတွေကပြောကြပါတယ်နိုင်ငံတကာလူဝင်မှုနဲ့ပစ္စည်းပိုင်ဆိုင်မှုရေးရာပြပွဲပြောရေးဆိုခွင့်ရှိသူဘက်စီကအခုလိုပြောပါတယ
်ပြောင်းရွှေ့နေထိုင်ကြမယ်လိုင်းကအမြင့်ဆုံးမရောက်သေးဘူးလို့ထင်ပါတယ်တနည်းဒါမှမဟုတ်တနည်းခွဲအတွင်းမှာထွက်သွားကြသူရေတွက်ကအမြင့်ဆုံးကိုရောက်ချင်ရောက်သွားမှာပါအ
က်ဒရင်လိုင်းကလည်းအခုလိုပြောပါတယ
်အရာရာလမ်းတွေ့ပြီဆိုတာနဲ့ပွန့်ပွန့်လင်းလင်းပြောရရင်မြန်နိုင်သမျှအမြင့်ဆုံးထွက်သွားချင်ပါတယ်ဒါပေမဲ့ကျွန်တော်မိသားစုအတွက်စဉ်းစားရမှာတွေရှိနေပြီးကျွန်တော်အလုပ်အတွက်လည်းစီစဉ်ရပါအောင်မယ်
မိဘနဲ့ကလေးတွေအတွက်စဉ်းစားနေကြရတာနဲ့အတူမပြောင်းရွှေ့ပြီးမှပြပွဲလာရောက်သူတွေအဖို့အစီအစဉ်တွေချက်မှတ်ရေးဆွဲကြဖို့လိုကြမှာပါခင်ဗျာ
ဥတမောင်တန်းတင်ပြပေးခဲ့တာပါခင်ဗျာမကြခင်မှာအပတ်စဉ်ကဏ္ဍတွေကိုတင်ပြပေးတော့ပါမယ်
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒူရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web browser မှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်။
တော်ရရှိတော့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုဒုတိယပိုင်းနိုင်ဝက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ပြပေးသွားမှာမို့မြန်မာပြည်မှပေးစာများကဏ္ဍတနင်္ဂနွေကတုဒ္ဒအစီအစဉ်နဲ့ထူးခြားစံပြသတင်းလွှာတွေကိုမတင်ဆက်ခင်မြန်မာကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းအစီအစဉ်ကိုအရင်ဆုံးတင်ပြပေးပါမယ်ပြည်သွင်းနိုင်ရဲ့ကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်မှာဒီတစ်ပတ်အတွက်အင်တာနက်သုံးဆွဲမှုကိုထိန်းချုပ်ကန့်သတ်ဖျက်ဆီးမှုတွေကြောင့်စီးပွားရေးအပေါ်အကျိုးသက်ရောက်မှုကိုဆွေးနွေးတင်ပြမှာပါ။မအင်ဂျင်နီယာကကူညီတင်ပြပေးထားပါတယ်ခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင်ကွင်းကန္တာကနေအင်တာနက်သုံးဆွဲမှုကိုထိန်းချုပ်ကန့်သတ်ဖျက်ဆီးမှုတွေကြောင့်စီးပွားရေးအပေါ်ကြိုးတက်ရောက်မှုအကြောင်းကိုတင်ပြသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွင်းနိုင်ပါ။ကမ္ဘာပေါ်ရှိနိုင်ငံ17နိုင်ငံရဲ့အစိုးရတွေကအင်တာနက်ထိန်းချုပ်ဖျက်တောက်မှုတွေပြုလုပ်တာကြောင့်2021ခုနှစ်အတွင်းမှာကမ္ဘာစီးပွားရေးအပေါ်ကြိုးတက်ရောက်မှုဟာအမေရိကန်ဒေါ်လာ 5.5 ဘီလီယံထိခိုက်မှုရှိတယ်။ဒါဟာကိုဗစ်ကပ်ရောဂါရဲ့အကျိုးသက်ရောက်မှုကြောင့်ကမ္ဘာစီးပွားရေးထိခိုက်နေချိန်မှာနောက်ထပ်အကျိုးသက်ရောက်မှုတစ်ခုဖြစ်တယ်လို့2022ခုနှစ်ဇန်နဝါရီလအတွင်းကထုတ်ပြန်တဲ့ Bloomberg အဖွဲ့ကြီးရဲ့နှစ်လည်အစီရင်ခံစာမှာဖော်ပြထားပါတယ်။အံ့ဩစရာကောင်းတာကတော့မြန်မာစစ်ကောင်စီရဲ့အင်တာနက်ဖျက်တောက်ထိန်းချုပ်မှုတွေကြောင့်စီးပွားရေးပေါ်အကျိုးသက်ရောက်မှုနဲ့ထိခိုက်နစ်နာမှုတွေပဲဖြစ်ပါတယ်။2022ခုနှစ်အတွင်းမှာမြန်မာစီးပွားရေးထိခိုက်နစ်နာမှုဟာအမေရိကန်ဒေါ်လာ 2.8 ဘီလီယံအထိရှိခဲ့ပြီးကမ္ဘာပေါ်မှာပထမနဲ့ဘူဆွဲခဲ့ပါတယ်။နိုင်ဂျီးရီးယားက 1.45 ဘီလီယံနဲ့ဒုတိယ၊အိန္ဒိယက983သန်းနဲ့တတိယလိုက်ခဲ့တယ်လို့ Bloomberg အစီရင်ခံစာမှာဖော်ပြထားပါတယ်
။အင်တာနက်သုံးဆွဲမှုကိုဆိုးရွားတွေကထိန်းချုပ်ဟန်တာရာဟာ2021ခုနှစ်အတွင်းမှာနိုင်ပေါင်း3000ကျော်ရှိတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။အဲ့ဒီလိုထိန်းချုပ်ဟန်တာရာမှာအင်တာနက်လုံးဝပြတ်တောက်မှုကနိုင်ပေါင်း16,000 ကျော်အင်တာနက်ထိန်းချုပ်မှုကြောင့်မြန်နှုန်းလျှော့ချမှုကနိုင်ပေါင်း840နဲ့ဆိုရှယ်မီဒီယာတွေဖြစ်တဲ့ Twitter, Facebook, WhatsApp, Instagram နဲ့ YouTube တို့ကိုပိတ်ဆို့ဟန်တာမှုကနိုင်ပေါင်း13,000နီးပါးရှိတယ်လို့ဆိုပါတယ်။အဲ့ဒီလိုအင်တာနက်ထိန်းချုပ်ဟန်တာဖြတ်တောက်ပိတ်ဆို့မှုတွေကြောင့်လူ့အခွင့်အရေးတွေကိုထိခိုက်စေခဲ့တယ်။အထူးသဖြင့်လွတ်လပ်စွာစုဝေးခွင့်ကို69ရာခိုင်နှုန်းနိုင်ငံရေးအရာဖိနှိပ်မှုတွေကြောင့်ရွေးကောက်ပွဲတွေကိုထိခိုက်စေတာက29ရာခိုင်နှုန်းနဲ့မီဒီယာတွေရဲ့လွတ်လပ်စွာရေးသားဖော်ပြခွင့်ကို29ရာခိုင်နှုန်းထိထိခိုက်စေခဲ့တယ်လို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်
။ဒါ့အပြင်အင်တာနက်သုံးစွဲတာကိုထိန်းချုပ်ဟန်တာဖြတ်တောက်ရမှာကုန်ကြစရိတ်အများဆုံးနဲ့စီးပွားရေးပေါ်ကြိုးတက်ရောက်မှုအရှိဆုံးဖြစ်စေတာကတော့ဆရာနာသိမ်းမှုတွေကြောင့်ဖြစ်ပြီးအမေရိကန်ဒေါ်လာ 2.8 ဘီလီယံရှိတယ်လို့သိရပါတယ်။တရင်းချက်လက်ထိန်းချုပ်မှုရဲ့အကျိုးသက်ရောက်မှုက 1.2 ဘီလီယံနဲ့ဒုတိယရွေးကောက်ပွဲတွေမှာနိုင်ငံရေးအရာဝင်ရောက်နှောက်ယှက်မှုတွေကြောင့်အကျိုးသက်ရောက်မှုက 365.9 သန်းနဲ့တတိယအများဆုံးဖြစ်ကြောင်းသိရပါတယ်
။ပြည်သူကိုဖိနှိပ်တဲ့အစိုးရတွေအာဏာရှင်နိုင်ငံတွေနဲ့စစ်တပ်ကအာဏာသိမ်းတဲ့နိုင်ငံတွေမှာအင်တာနက်သုံးဆွဲမှုကိုထိန်းချုပ်ကန့်သတ်ဖျက်တောက်ပိတ်ပင်တာတွေပိုလုပ်လေရှိပြီးအထူးသဖြင့်ဆိုရှယ်မီဒီယာကိုပိတ်မှတ်ထားတာတွေ့ရပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မက်ရှနာတွင်ကစတင်က တဲ့မီဒီယာတွေကိုပိတ်ပင်တာအင်တာနက်ဆက်သွယ်ရေးစနစ်တွေကိုထိန်းချုပ်တာအ мян နှုံးရှော့ချတာဖျက်တောက်တာတွေကိုစစ်ကောင်စီကပြုလုပ်ခဲ့ပါတယ်အခုနောက်ဆုံးထိန်းချုပ်ကန့်သတ်မှုကတော့အင်တာနက်ဝန်ဆောင်မှုလုပ်ငန်းတွေပေါ်မှာအခွန်တိုးကောက်လာတာပဲဖြစ်ပါတယ်စစ်ကောင်စီရဲ့2022ဇန်နဝါရီလ6ရက်နေ့ကထုတ်ပြန်တဲ့အခွန်ကောက်ဥပဒေကိုပြင်ဆင်တဲ့ဥပဒေကြောင့်တယ်လီဖုန်းစင်ကတ်တစ်ခုဟာအရင်က1500ကျပ်နဲ့ဝယ်လို့ရနိုင်ပေမယ့်အခုအခါမှာတော့အနည်းဆုံးကျပ်2500ပေးဝယ်ရတော့မှာပါစစ်ကောင်စီကတော့နိုင်ငံရေးရွယ်ချက်နဲ့အထူးသဖြင့်ဆိုရှယ်မီဒီယာသုံးစွဲမှုကိုထိန်းချုပ်ကန့်သတ်ဖို့ရည်ရွယ်ပြီးအခွန်တွေကိုတိုးမြှင့်ပုံရပါတယ်ဒီလိုအခွန်တိုးကောက်တာနဲ့ပတ်သက်လို့စာရေးဆရာလည်းဖြစ်ဘလော့ဂါတဦးလည်းဖြစ်တဲ့ဆရာနေဖုံးလက်ကသူ့အမြင်ကိုအခုလိုပြောပါတယ
်ဟိုဒါတော့လေငွေကြေးရပါတော့နော်သူတို့ကြက်တာပေါ့နော်ကျွန်တော်မြင်တော့ဒီထက်ပိုတဲ့ဥပဒေတင်းကြပ်မှုတွေလည်းထပ်လောက်လာအောင်မယ်လို့ထင်တယ်။ဒီစစ်ကောင်စီကဒီစိုက်ဘာလုံခြုံရေးဥပဒေဆိုပြီးတော့ရေးဆွဲပြီးတော့ပြင်ဆင်နေရလဲတွေ့ရတယ်ပေါ့။အဲ့ဒီမှာဆိုရင်တော်တော်စိုးစိုးဝါပြမှုပြစ်ဒဏ်တွေပါလာပြီးတော့ပြည်သူလူထုကိုဒီအနည်းပညာနဲ့ဘာမှလုပ်လို့မရအောင်ပေါ့နော်။အဲတင်းကြပ်တဲ့ကိစ္စမျိုးတွေလည်းရှိလာအောင်မယ်လို့ယူဆပါတယ်။ဒီလိုလောက်တာကလည်းဒီပညာကိုသုံးပြီးတော့ဒီပြည်သူတွေအားလုံးဒီတန်ကြီးတန်ကြီးနဲ့ပူပေါင်းဆောင်ရွက်နေတဲ့ဒီ digital strike ပေါ့နော်အဲဒီကောင်ကဒီစစ်ကောင်စီကိုတော်တော်လေးအရှိုက်ထိစေတယ်လို့မြင်တယ်ကဘာလို့လဲဒါနည်းပညာကြောင့်ဒါသတင်းချက်လက်တွေကိုဖုံးအုပ်လို့မရတာအပြင်အခုနောက်ပိုင်းမှာဆိုဒီ click to donate တို့ဘာလို့ပေါ့နော်အဲဒီကနေတစင်ဒီပြည်သူတွေကဒီ click တွေနှိပ်ပြီးတော့တော်လှန်ရေးကိုထောက်ကူပြုတဲ့ကိစ္စတွေလုပ်နေတာတွေအားလည်းပဲဒီစစ်ကောင်စီတော်တော်အထိနာတဲ့ဒါထိုးနှက်ချက်တွေလို့ယူဆပါတယ်ဟိုဘလောက်ပဲဒီတင်းကျပ်ဘလောက်ပဲခက်ခဲရှိပေါ့ပြည်သူတွေကတော့နီးလန်းရှာပြီးတော့ဖောက်ထွက်လာကြအောင်မယ်လို့ယုံကြည်ပါတယ်ဒီဦးလက်ရှိဆင်နွှဲနေတဲ့ရေးတော်ဘုံပြည်သူရေးတော်ဘုံအောင်မြင်မှဖြစ်ပါလိမ့်မယ်အဲ့လိုမှမဟုတ်ဘူးဆိုရင်တော့တကယ်ကိုကြောက်စရာကောင်းတဲ့အမှောင်ခက်တဲ့ကိုကျွန်တော်တို့ရောက်သွားနိုင်ပါတယ
်ဒီနေ့ခရ ID ခက်တရင်နဲ့နီးပညာခက်ဖြစ်တဲ့အတွက်အင်တာနက်ဟာလူတိုင်းအတွက်မရှိမဖြစ်ပါအင်တာနက်ဟာကဘာပေါ်ရှိလူသားတွေနေစဉ်အသုံးပြုနေရတဲ့အသက်တမျှအရေးပါတဲ့အရာဆိုတာအားလုံးသိဖြစ်ပါတယ်။ဒါအပြင်ကုမ္ပဏီတွေစီးပွားရေးလုပ်ငန်းတွေအားလုံးဟာလည်းအင်တာနက်ဝန်ဆောင်မှုနဲ့ဆက်နွယ်နေကြတာပါ။ဒီကနေ့ကမ္ဘာပေါ်မှာရှိတဲ့နိုင်ငံတွေမှာတယ်လီဖုန်းဆက်သွယ်ရေးအပါအဝင်အင်တာနက်ဝန်ဆောင်မှုလုပ်ငန်းတွေကိုကုန်ကြစရိတ်တက်တာတဲ့တက်တာအောင်ကြိုးပမ်းနေကြချိန်မှာကျွန်တော်တို့မြန်မာနိုင်ငံမှာတော့အင်တာနက်ဝန်ဆောင်မှုလုပ်ငန်းတွေအပေါ်မှာအခွန်တိုးကောက်ပါတယ်။ဒါအပြင်အင်တာနက်သုံးဆွဲတာကိုထိန်းချုပ်တာကန့်သတ်တာဖြတ်တောက်တာတွေလည်းပြုလုပ်နေဆဲဖြစ်ပါတယ်ဒီလိုအချိန်မှာလျှက်စစ်မီပုံမှန်မရတဲ့ပြဿနာနဲ့ပါထပ်မံရင်ဆိုင်နေရပြန်တာကြောင့်2022ခုနှစ်အတွင်းမှာမြမစီးပွားရေးအပေါ်ဘယ်လောက်အထိအကျိုးသက်ရောက်ပြီးဘယ်လောက်အထိထိခိုက်မယ်ဆိုတာမပြောနိုင်သေးပါဘူးဒါပေမဲ့သေချာတာကတော့2022ခုနှစ်အတွင်းမှာထိခိုက်နစ်နာခဲ့တဲ့အမေရိကန်ဒေါ်လာ 1.8 ဘီလီယံတက်တော့နေသွားเสียအကြောင်းမရှိပဲပို့လို့သာတိုးလာเสียရှိကြောင်းပါခင်ဗျာ
ပြည်သွင်းနိုင်စီစဉ်ပြီးမှအင်ဂျင်နိုင်ကူညီတင်ဆက်ပေးထားတဲ့ကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုတော့မာရီတန်နာကျော်စီစဉ်တင်ဆက်တဲ့မြမပြည်မပေးစာများကန္တာကိုနားဆင်နိုင်ကြပါပြီခင်ဗျာ
မင်္ဂလာပါရှင်ဘေးရန်ကြီးရဲ့ကင်းရှင်းပြီးတော့မင်္ဂလာရှိတဲ့နေ့ဖြစ်ပါစေသောရရှင်များရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေ VOE Facebook စာမျက်နှာမှာလာပြီးရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါတော့မရှင်အခုအရင်ဆုံး VOE Facebook စာမျက်နှာကကျွန်တော်တို့အစီအစဉ်ဓာတ်ရိုက်ထုတ်လွှင့်တင်ဆက်မှုအောက်မှာရေးလာတဲ့သောရရှင်တယောက်ရဲ့မှတ်ချက်တူလေးနဲ့စာချင်ပါတယ်နော်ဇင်မင်းထုံးဆိုတဲ့သောရရှင်ဖြစ်ပါတယ်မင်္ဂလာပါပြည်သူအတန်ကိုကဘာကတိအောင်တင်ပြပေးလို့ကျေးဇူးတင်ပါတယ် VOE တဲ့ဟုတ်ကဲ့ကျမတို့ကလည်းနားဆင်အားပေးကြည့်ရှုကြရတဲ့သောရရှင်အားလုံးကိုကျေးဇူးအထူးတင်ရှိပါတယ်ရေဒီယိုအစီအစဉ်တင်ဆက်ပေးတဲ့ VOE ဝိုင်းတော်သားတွေအတန်တင်တာမကအခုဆိုရင်အယုတ်ပါမြင်ရလို့အထူးဝမ်းသာမိပါတယ်လို့ရေးလာတဲ့သောရရှင်ကတော့ဦးကျော်တောင်ဖြစ်ပါတယ
်မင်္ဂလာပါခင်ဗျာ VOE ရေကျွန်တော်ရေးတဲ့စာလေးကိုတော့စာပြန်မရေးပေးရင်လည်းရပါတယ်ခင်ဗျာရောက်မယ်လို့ထင်ပါတယ် စာရောက်တယ်ဆိုတဲ့သင်္ကေတလေးဘီနာကနေမှတ်ချက်လေးနဲ့ VOA တစည်းလေးကိုတွေ့တော့ကျွန်တော်စာကိုလည်းအေးဒီယူနဲ့ဖတ်ပြီးတာကိုသိရလို့ဝမ်းသာလှပါပြီ။မြန်မာပြည်အတွက်အဆအဆအရရမှာ VOA တို့လိုသတင်းဌာနကြီးတွေရဲ့တင်ဆက်မှုတွေဟာမြန်မာလူလူကြီးတရားလုံးအတွက်တော့သိကိုထီရောက်မှုရှိပါတယ်။အခုလိုအချိန်မှာစစ်ကောင်စီဘက်ကလူတွေကလည်းအွန်လိုင်းပေါင်းစုံကနေမမှန်သတင်းမျိုးစုံနဲ့ပြည်သူကိုအမျိုးမျိုးလှည့်စားခြင်းထည့်နေတဲ့အချိန်မှာကျွန်တော်တို့ပြည်သူတွေအတွက်သတင်းမှန်တွေကအထူးလိုအပ်နေတာလေ။ကျွန်တော်လည်း VOA ကိုနားထောင်လာတာနှစ်30လောက်တော့အနေအဆုံးရှိပြီထင်ပါတယ်။မအေးတနာကျော်တို့ဒေါခင်မျိုးသက်တို့ရဲ့အသံတွေဆိုကြားလှပါပြီ။မအေးတနာကျော်ဆိုဟိုးငငယ်လေးကလေးကနားထောင်လာတာပါ။ဒေါခင်မျိုးသက်ဆိုရင်ဝါဝါကြီးထင်နေတာ။အခုတော့လူကိုကိုယ်တိုင်မြင်မှုရတော့ဝမ်းသာတာပေါ့ဗျာ။ကိုဇော်ဝင်းလိုင်းတို့ကိုဇော်မိုးကျော်ကိုအောင်လွင်ဦးတို့တော့တော်တော်အသက်တွေရလာကြပြီ။ခုခေတ်မှာတော့ဓာတ်ရိုက်မြင်တွေ့ခွင့်ရနေတော့ပြောလို့ရတာပေါ့။ဟုတ်ကဲ့ကတော့ VOA ကလူတွေကိုရုံနဲ့အပြင်မှာမြင်မှုခြင်းခဲ့တာအခုတော့သတင်းတင်ဆက်တာကြည့်ရတာကဗီဒီယိုဇာလံကြီးတစ်ခုကိုကြည့်နေရသလိုပါပဲကျွန်တော်ကစင်းရဲချွတ်တဲ့မိသားစုဆိုတော့ခင်ဗျားတို့လိုအရန်ဖြစ်ခြင်းနဲ့အားကြလိုက်တာအမေရိကလိုနိုင်ငံကြီးကိုနေခြင်းလိုက်တာတကယ်လက်တွေ့ကြတော့ကျွန်တော်ကအမြဲတမ်းကိုစစ်တွေဖြစ်တိုက်ပွဲတွေဖြစ်ပြီးကရုချင်းတွေထဲမှာအမြဲတမ်းပုံပြီးအိတ်နေရတဲ့ကိုခိုင်မျိုးလေးကပါအခုဆိုအလုံးမရှိတာလဲ၃နှစ်လောက်ရှိတော့မယ်ဇောဝင်နေအရန်ကိုကြက်တဲပါတယ်ဗျာစစ်ဘေးဆောင်စခန်းတွေလည်းအများကြီးရှိတယ်ကျွန်တော်တို့ကစစ်ဘေးဆောင်စခန်းကလူတွေထက်ကိုပိုပြီးခက်ခဲနေပါတယ်ဗျာသူတို့ကတော့အကူအညီတရားဝင်ရထားတော့ထမင်းတော့ပုံမှန်စားနေရသေးတယ်ရရွာလူလူကအလုံးမရှိတော့စစ်ဘဲကြောက်နေရတော့အဆဆခက်ပြီပေါ့ဗျာ
ဟုတ်ကဲ့ပါကျမတို့အခုဆိုရင်ရေဒီယိုအစီအစဉ်တင်ဆက်မှုကိုရုံမြင့်တန်ချာကနေပြီးတော့ဖမ်းယူကြည့်ရှုလို့ရအောင်နောက်ပြီးတော့ Facebook YouTube တို့ကနေပြီးတော့ဓာတ်ရိုက်ဗီဒီယိုနဲ့ကြည့်ရှုလို့ရအောင်ပါအစီအစဉ်တင်ဆက်ပေးနေပါတယ်နော်ဒါကြောင့်မို့ဒီတော့ရှင်ကျေးဇူးတင်တယ်လို့ရေးလာတာပါကျမတို့ကိုငငယ်ကလေးတွေကနားထောင်လာတဲ့ဦးကျော်တောင်းနားထောင်သက်ကနှစ်30တောင်ရှိပြီဆိုတော့ကျမတို့တွေနောက်ပြီးတော့ဦးကျော်တောင်းပြောတဲ့ကိုဇော်ဝင်းလိုင်းတို့ကိုအောင်လွင်တို့အားလုံးရေဒီယိုလွှင့်တဲ့နဲ့အတူတူအသက်တွေပါလိုက်ကြီးလာကြတာဖြစ်ပါတယ်နော်ဦးကျော်တောင်ဆင်းဆင်းရဲရဲဘဝအခြေအနေတွေကိုဝင်မျှလာလို့လဲအထူးစိတ်မကောင်းဖြစ်ရပါတယ်။သရရှင်နေအားလုံးဘေးအန္တရာယ်မကြုံရဘဲနဲ့အဆင်ပြေကြပါစေလို့လဲအဆင်မြဲဆုတောင်းနေပါတယ်ရှင်။ကျမတို့ VOA ကိုစာရေးနေကြသရရှင်တကုံမျိုးတကအန်ကဲဦးလာထွန်းအီးမေးနဲ့ရေးပို့လာတဲ့စာတို့လေးကိုလဲဖော်ပြပေးချင်ပါတယ်
။ VOA ခင်ဗျာကျမ်းမာချမ်းသာကြပါစေကြောင်းအထူးမေတ္တာပို့သလိုက်ပါတယ်ဗျာ။တတိယလိုင်းဒယ်လ်တာပြီးတော့ခေါ်အခုစတုတ္တလိုင်းလို့ပြောရမလားအိုမီခရွန်တဲ့ကောင်းငင်မှာဝဲနေတဲ့ရဟရင်လို့ပြန်ပြန်ကြော့နေတာတခါမဟုတ်တခါကြောက်နေရလို့ပါဒါကတမျိုးနောက်တမျိုးက NDAA လားဘာလားကြောက်စရာတော့မဟုတ်ဘူးထင်တယ်အရန်ပြောနေလို့ပါ2021ကနေ2022ပြောင်းသွားပြီလေဒါပေမဲ့မပြောင်းသေးတဲ့အချက်ကတော့တမိုင်းထင်တယ်ပြောင်းတယ်လို့လည်းပြောကြတာပေါ့အဲတခုရှိသေးတာကတမိုင်းတပတ်လေတယ်ဆိုတာပါပဲအဲ့ဒါကိုစဉ်းစားရင်တွေးမိတာလေးပို့လိုက်တာပါပြင်းရင်ကြည်ကြည်ပါ
တကုံမျိုးတက်ကတော့ရှင်ဦးလာထွန်းဖြစ်ပါရင်အန်ကယ်ဦးလာထွန်းတယောက်ကိုကျမ်းမှာစိတ်ချမ်းသာရှိပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်ဒီလိုမျိုးမြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်နဲ့ရေးလာကြတဲ့ဒီမှတ်ချက်တွေစာရီထဲမှာဆိုရင်တော့စာတူတူလေးရေးလာတဲ့သောရရှင်ကိုချစ်ကမြန်မာနိုင်ငံမှာကိုဗစ်ဘေးရောဆီဘေးရောနဲ့လူတွေတော်တော်ထိခိုက်နေရပါပြီဆိုပြီးတော့သူတွေ့ရတဲ့အတွေ့အကြုံကိုရေးလာပါတယ
် VOA ရေးကျွန်တော်တို့ဘဝတွေကဒီလိုပဲနေရတော့မှာလားဗျာအခုဆိုမန်းလေးမှာဆိုင်တာရောမဆိုင်တာရောကျူးဆိုပြီးလိုက်ဖြစ်နေတယ်ဗျာကိုဗစ်ကနှိပ်စက်နိုင်ငံရေးကစိုက်ဝါအခုဆိုမန်လေးမြို့စွန်ကရက်ွက်လေးတွေအားလုံးတောကရောက်ကုန်ကြပါပြီ။ကူညီပြီးတော့ကဲနိုင်မဲ့သူတွေကိုပြောပေးကြပါခင်ဗျာ
။ဒါကတော့မန္တလေးမှာပြည်သူတွေဒုက္ခရောက်နေရပါတယ်ဆိုပြီးရေးလာတဲ့သောရရှင်ကိုချစ်ရဲ့သူရဲ့ရင်ဖွင့်စာဖြစ်ပါတယ်ရှင်။နောက်ထပ်သောရရှင်တယောက်ကတော့အခုလိုမျိုးမြန်မာနိုင်ငံမှာ
ဒုက္ခတွေမျိုးစုံကြုံတွေ့နေရတာကိုကမ္ဘာကြီးကသက်ဆိုင်သူတွေအားလုံးသိစေချင်လို့ဒီစာကိုရေးလိုက်ရပါတယ်ဆိုပြီးတော့သူရဲ့ရင်ဖွင့်စာကိုရေးလာပါတယ
်မင်္ဂလာပါ VOA ရေလူသားတွေနေထိုင်ကြတဲ့ကမ္ဘာကြီးမှာသက်ဆိုင်သူအားလုံးသိစေချင်လို့ဒီစာကိုရေးလိုက်ရပါတယ်အာနာရှင်တော်မီလောင်နေတာမြန်မာနိုင်ငံမှာ17လကျော်ရှိခဲ့ပါပြီတော်မီလောင်နေဆိုတာစိုးကျိုးတွေအများကြီးခံစားရတာသက်ရှိတတ္တဝါတိုင်းပါပဲမီးနဲ့နီးတဲ့တတ္တဝါတွေကပိုပြီးခံစားရပါတယ်တချို့မီးလောင်ကျွမ်းသွားကြပြီးတချို့လောင်ကျွမ်းနေတော့ပါပြောချင်တာကတော့ဗျာအာနာရှင်တော်မီလောင်ကျွမ်းတာဟာတက်ရှိတွေနေထိုင်ဖို့ခက်ခဲစေပါတယ်မီးလောင်ပြီးရင်အောက်ဆီဂျင်တွေဆုံးရှုံးရတာအားလုံးအသိပါအာနာရှင်တော်မီလောင်တာဟာလည်းဒီမိုကရေစီဆုံးရှုံးရတာပါပဲတက်ရှိတွေအတွက်အောက်ဆီဂျင်ဟာမရှိမဖြစ်ပါတော်မီတွေကိုဝိုင်းပြီးငိမ့်သက်ပေးကြဖို့လိုပါတယ်ဒီမှာစာရေးဆရာတယောက်စာပေဟောပြောပွဲမှာပြောဖူးတာကိုသွားတတိယပါတယ်။ရွာတောင်ပိုင်းမီးလောင်တာရွာမြောက်ပိုင်းကပူစရာလားတဲ့။မကြပါဘူး။တောင်လေတိုက်တာနဲ့တရွာလုံးမီးလောင်သွားတယ်တဲ့။အဲ့လိုပါပဲကဘာကြီးကလည်းတတိချက်စီကျင်ပါတယ်။အာနာရှင်တောင်မီလောင်နေတာငါတို့နဲ့ဝေးပါတယ်ဆိုပြီးငြိမ်မနေကြဖို့ပါ။တက်ရှိတွေအတွက်တက်ရှိတွေကပဲကူညီနိုင်ပြီးဒီမိုကရေစီကိုလောင်ကျွမ်းနေတဲ့အာနာရှင်တောင်မီကိုအမြန်ဆုံးဝိုင်းဝန်းနှိမ့်သက်ကြဖို့လိုပါတယ်
။ဒါကတော့ကမ္ဘာတနေရာမှာဒုက္ခတွေကြုံတွေ့နေရတယ်ဆိုရင်ကိုယ်နဲ့မဆိုင်တယ်လို့လုပ်ပြီးတော့မနေကြပါနဲ့။ဒါကမ္ဘာပြည်ထောင်လည်းဖြစ်ပါတယ်ဆိုပြီးတော့မြန်မာနိုင်ငံအရေးအလုံးဝိုင်းဝန်းလှုပ်ဆောင်ကြဖို့သူပန်ကြားလာတာဖြစ်ပါတယ်။သရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမာရင်ရက်ချင်ပါတယ်ရှင်။သရရှင်တွေအလုံးအတွက်ပုံမှုအစဉ်ပြေတဲ့သတင်းပတ်တစ်ပတ်ပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းပေးပါတယ်နော်
။ဒီရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင
်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ပြည်သူချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်တယ်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာသွားပြီးတော့နားထောင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ App နာမည်က VOA Bammy's ဖြစ်ပါတယ်။ Internet စာမျက်နှာလိပ်စာကတော့ bammy.voanews.com ဖြစ်ပါတယ်။ကျမအေးတနာကြပါဗီဒီယိုကိုလည်းစာရေးကြပါအောင်နော်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်မိုင်းတနာကြစီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ခဲ့ကြရပါခင်ဗျာဗီဒီယိုအမေရိကန်တန်ကနေတင်းငွေနေညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့မညညိုလင်းစီစဉ်တင်ဆက်တဲ့သတင်းတွေကတုဒ္ဒစီစဉ်ကိုတင်ပြပေးပါဦးမယ်နိုင်ငံတကာသတင်းတွေကြီးစုနားဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးဘူးတုဒ္ဒရရည်ဖို့မညညိုလင်းကစီစဉ်တင်ဆက်ပေးနေတာပါဒီတစ်ပတ်မှာတော့ HRW ပြောလို့ခေါ်နေကြတဲ့လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ Human Rights Watch အကြောင်းပြောပြပေးထားပါတယ်ခင်ဗျာ
နိုင်ငံတကာမှာလူ့အခွင့်အရေးချိုးဖောက်မှုတွေရှိလာတဲ့အခါ Human Rights Watch HRW လို့ပြောဆိုကြတဲ့လူ့အခွင့်အရေးလေးလာစောင့်ကြည့်အဖွဲ့ဆိုတာကိုသတင်းတွေထဲမှာအမြဲကြားမြင်ကြရမှာပါ
အဲ့ဒီ HRW ဆိုတာနိုင်ငံပေါင်း80ကျော်ကလူအခွင့်အရေးကြွန့်ကျင်သူတွေ၊ရှေ့နေတွေ၊သတင်းသမားတွေ၊ပဋိပက္ခဖြစ်နေတဲ့နေရာတွေနဲ့စစ်မြေပြင်တွေမှာလူအခွင့်အရေးချိုးဖောက်ခံရမှုတွေကိုစောင့်ကြည့်ပေးနေတဲ့သူတွေနဲ့ဖွဲ့စည်းထားတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုပါပဲ။အထူးသဖြင့်တော့ဒုက္ခသည်တွေ၊အမျိုးသမီးတွေနဲ့ကလေးငယ်တွေရဲ့လူအမှုတွေကိုကာကွယ်ပေးဖို့ဖြစ်ပါတယ်။လူ့အခွင့်အရေးချိုးဖောက်ခံရသူတွေအားလုံးတရားမျှတတဲ့အကာအကွယ်တွေရရှိပြီးအခွင့်အရေးချိုးဖောက်နေသူတွေလည်းတရားဥပဒေအောက်ကိုရောက်ရှိလာဖို့အတွက်အဓိကထားလှုံ့ဆော်ကြပါတယ်။ HRW ဟာဒီလိုဆောင်ရွက်ချက်တွေလုပ်တာမှာဘယ်အစိုးရရဲ့ထောက်ပံ့မှုကိုမှမယူဘဲအလှူရှင်တွေရဲ့အကူအညီနဲ့သာရပ်တည်နေတာဖြစ်ပြီးအလှူပေးတဲ့အလှူငွေတွေကိုလည်းတေချာစီစစ်ပြီးမှလက်ခံကြပါတယ်။အခုဆိုရင်နိုင်ငံပေါင်း100ကျော်မှာသူတေသနာပြုသူတွေအချက်အလက်ရှာဖွေသူတွေကိုထားရှိပြီးလူအခွင့်အရေးချိုးဖောက်မှုတွေကိုလေ့လာဆောင်ကြည့်ပြီးစုဆောင်းရရှိတဲ့အချက်အလက်တွေကိုတန်းနယ်ချီတဲ့ social media တွေနဲ့သတင်းဌာနတွေကတဆင့်ထုတ်ဖော်ပြောဆိုတင်ပြကြပါတယ်။ဒါ့အပြင်ဒီလိုချိုးဖောက်ခံရမှုတွေကိုဥပဒေအောက်ရောက်လာဖို့ကောင်းမွန်တဲ့ policy တွေပြောင်းလဲလာဖို့အတွက်သက်ဆိုင်ရာအစိုးရတွေလက်ထံကိုင်းအဖွဲ့အစည်းတွေအပါအဝင်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပါ HRW ကတွေ့ဆုံပါတယ်။ HRW ဟာအရှေ့ဥရောပနဲ့ဆိုဖက်ပြည်တော်စုကလူ့အခွင့်အရေးချိုးဖောက်မှုဆိုင်ရာတွေကိုစောင့်ကြည့်ဖို့အတွက်1988ခုနှစ်မှာလူ့အခွင့်အရေးလှုပ်ရှားသူနှစ်ဦးဖြစ်တဲ့ Robert L. Bernstein နဲ့ Arinia တို့ဟာ Helsinki Watch ဆိုတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုကို American ပြည်တော်စု New York မှာတည်ထောင်ခဲ့တာကနေစတင်အခြေပြုခဲ့တာပါ။အဲ့ဒီနောက်မှာတော့1980ခုနှစ်နောက်ပိုင်းတွေမှာ American Watch, Asian Watch, African Watch, Middle East Watch စတဲ့လူ့အခွင့်အရေးစောင့်ကြည့်ကော်မတီတွေကိုဖွဲ့စည်းခဲ့ပြီး1988ခုနှစ်မှာတော့အဲ့ဒီကော်မတီတွေအားလုံးပေါင်းစည်းပြီး Human Rights Watch ဆိုတဲ့အဖွဲ့အစည်းတစ်ခုဖြစ်လာခဲ့ပါတယ်။HRW ရုံးချုပ်ကတော့ American ပြည်အောင်စုနယူးယောက်မြို့မှာရှိပြီးနိုင်ငံပေါင်း90ကျော်မှာလည်း HRW ရဲ့လုပ်ငန်းစဉ်တွေကိုလည်းပတ်လုဆောင်နေရပါ။ HRW အနေနဲ့ICC နိုင်ငံတကာရာဇဝတ်မှုဆိုင်ရာတရားရုံးဆိုတာပေါ်ပေါက်လာဖို့အတွက်လည်းစောင့်ရွက်မှုတွေမှာထင်ရှားခဲ့ပါတယ်။လူအခွင့်အရေးချိုးဖောက်မှုတွေရှိနေတဲ့ကမ္ဘာနိုင်ငံတွေအပေါ်လေလံစောင့်ကြည့်မှုတွေထုတ်ပြန်ပြောဆိုမှုတွေရှိသလိုမြမအရေးနဲ့ပတ်သက်ရင်လည်း HRW ကဒီစိမ့်မမှန်စောင့်ကြည့်ပြောဆိုမှုတွေရှိခဲ့ပြီးပြီးခဲ့တဲ့ရက်ပိုင်းတွေကလည်း February 10ရက်နေ့မှာစစ်တပ်ကအာဏာသိမ်းယူလိုက်တာကြောင့်ဒီမိုကရေစီအုပ်ချုပ်ရေးဖယ်ရှားခံရပြီးတိုင်းပြည်တွင်းမှာလူအခွင့်အရေးချိုးဖောက်မှုတွေပုံမဆိုးဝါးလာတယ်လို့ HRW ရဲ့2022ခုနှစ်ကမ္ဘာလုံးဆိုင်ရာလူအခွင့်အရေးအစီအစဉ်ကမှဖော်ပြထားပါတယ်ရှင
်။မညညိုလင်းစီစဉ်တင်ဆက်ပေးကြတာပါခင်ဗျာ။အခုဆက်ပြီးတော့ကမ္ဘာတစ်လွှားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါဦးမယ်။အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းကကိုမတိခိုင်မှာကောင်းနှလုံးပါတဲ့နွားလေးတစ်ကောင်မွေးဖွားလာပါတယ်။နယ်သာလန်နိုင်ငံမှာ COVID-19 ကြောင့် lockdown ချအသွားအလာပိတ်ဆို့ကန့်သတ်ထားတာကိုကန့်ကွက်ဆန္ဒပြတဲ့အနေနဲ့ပြလိုက်တေဂီတာပွဲတွေကျင်းပတဲ့နေရာတွေမှာသဘင်ညပေးတာယောဂလေ့ကျင့်တာတွေပြုလုပ်ခဲ့ပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုကိုငင်းချမ်းနဲ့မခင်ဖြူထွေးတို့ကအစူးစီးတင်ပြပေးထားကြပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းကကိုမတီခရိုင်မှာကောင်းနှလုံးပါတဲ့နွားလေးတစ်ကောင်ပြီးခဲ့တဲ့အသက်ကမွေးပါတယ်။အခုလိုကောင်းနှလုံးပါတဲ့နွားလေးဟာရှားပါပြီးတော့ဆေးပညာအရပိုလီဆက်ဖလီလို့ခေါ်တဲ့အရိုးကောင်းကနှစ်ခုမကွဲသွားပဲဆက်နေတဲ့အခြေအနေဖြစ်ပါတယ်။အဲ့ဒီကောင်းနှလုံးနဲ့နွားလေးမှာမျက်လုံးနှစ်စုံဗစက်နှစ်ခုနဲ့နရွက်နှစ်ဖက်ပါပါတယ်။အခုလိုဖြစ်ရမျိုးဟာရှားပါတဲ့အတွက်ဒီနွားကလေးအသက်ရှင်ဖို့ရာဂိုင်နှုန်းက38ရာဂိုင်နှုန်းပဲရှိမယ်လို့ထရပူရပြည်နယ်သတိဆန်ကယ်ဆယ်ရေးဌာနကဆရာဝန်တဦးကပြောပါရယ်ထရပူရပြည်နယ်ဟာနွားနို့အထွက်တိုးဖို့အတွက်နို့စားနမများများမွေးဖို့တွန်းအားပေးနေတဲ့ပြည်နယ်လည်းဖြစ်ပါရယ်အခုလိုကောင်းနှလုံးပါတဲ့နွားကိုမြောက်မက်ဆီဒိုနီးယားနိုင်ငံကရွာလေးတူရွာမှာပြီးခဲ့တဲ့နှစ်ဧပြီလတုန်းကလည်းမွေးဖွားခဲ့ပူပါရယ်ရှင
်ဟောင်ကောင်ကျွန်းမှာဟမ်စာပူလေးဆက်တကောင်နဲ့အိမ်မွေးတိရစ္ဆာန်အယောင်းဆိုင်ကအလုံသမားတယောက်မှာကိုဗစ်ရောဂါပိုးရှိတယ်လို့စစ်ဆေးတွေ့ရှိပြီးတဲ့နောက်ကျွန်းမှာရှိတဲ့ဟမ်စတာအကောင်2000လောက်ကိုညင်ညင်သာသာတပ်ဖြစ်ဖို့ဆုံးဖြတ်ခဲ့ပါတယ်။ Leader Boss အိမ်မွေးတိရစ္ဆာန်အယောင်းဆိုင်ကအလုံသမားတယောက်ကိုဗစ်ပိုးကူးစက်ခံခဲ့ရတယ်လို့စစ်ဆေးတွေ့ရှိခဲ့ရပြီးတိရစ္ဆာန်ကနေလူတွေကိုကူးစက်မှာစိုးရိမ်တဲ့အတွက်အခုလိုလှုပ်ဆောင်ခဲ့တာပါ။လူတွေမှာကူးတဲ့ကိုရိုနာဗိုင်းရပ်စ်ပိုးဟာတိရစ္ဆာန်တွေကနေတဆင့်ကူးစက်တာတတ်တယ်မရှိဘူးလို့ဟောင်ကောင်ကျန်းမာရေးနဲ့မွေးမြူရေးတာဝန်ရှိသူတွေကမ္ဘာတဝန်းကသိပ္ပံပညာရှင်တွေကပြောပါတယ်။ဒါပေမဲ့လည်းဟောင်ကောင်ကျန်းမာရေးဝန်ကြီးဆိုဖီယာချန်းကတော့ကူးစက်နိုင်ခြေရှိတာနဲ့အစိုးရရဲ့ကိုဗစ်ပိုးလုံးဝမရှိစေရမူဝါဒကြောင့်
အစိုးရအနေနဲ့ဖြစ်လာနိုင်ခြေတွေရှိတာအကုန်လုံးကိုရှင်းလင်းထားတာလို့ပြောပါတယ်။အိမ်မွေးတိရိစ္ဆာန်အယောင်းဆိုင်ကိုလာခဲ့တဲ့ဈေးဝယ်သူအယောက်150လောက်ကိုလည်းတီးခြားကွာရန်တင်းဝင်ခိုင်းထားပါတယ်။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလ22ရက်နောက်ပိုင်းဝယ်လာတဲ့ဟမ်စတာလေးတွေကိုတာဝန်ရှိသူတွေစီလာအပ်ဖို့အမိန့်ထုတ်ထားတာဖြစ်ပြီးတော့အိမ်မွေးတိရိစ္ဆာန်တချို့ကိုလည်းပိတ်ထားသလိုတင်သွင်းတာနဲ့ရောင်းချခွင့်ကိုလည်းပိတ်ပင်ထားပါတယ်ခင်ဗျာ
။နယ်သာလန်နိုင်ငံမှာ COVID-19 ကြောင့်လော့ကဒေါင်းချသွားလာပိတ်ဆို့ကန့်သက်ချတာကိုကန့်ကွက်ဆန္ဒပြတဲ့အနေနဲ့ပြားရိုက်တွေတီးဂီတာပွဲတွေကျင်းပတဲ့နေရာမှာစပင်းညက်ပြီးတာယောဂလေ့ကျင့်တာတွေလုပ်ခဲ့ကြပါတယ်။တလကြပိတ်ဆို့ထားခဲ့တဲ့နယ်သာလန်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကတော့စပင်းညက်ဆိုင်တွေနဲ့အားကစားလေ့ကျင့်တဲ့ခန်းမတွေကိုပြန်ဖွင့်ခွင့်ပေးခဲ့ပေမဲ့ရည်ကြီးမှုနဲ့ဆိုင်တဲ့နေရာတွေဖြစ်တဲ့ပြားရိုက်တွေတေးဂီတာခန်းမတွေကိုတော့ဇန်နဝါရီလ25ရက်နေ့အထိပိတ်ခိုင်းထားတာပါဒီလိုပိတ်ခိုင်းထားတဲ့ကိုဗစ်စီးကမ်းကိုစန့်ကျင်ပြီးလူအယောက်50နဲ့ကပ်ဆလွန်ကွန်ဆက်တေးဂီတာဖျော်ဖြေပွဲကိုစပင်းညက်နေတဲ့အချိန်မှာပဲတေးဂီတာတွေတီးမုတ်ပြီးတော့လုပ်ခဲ့ကြတာပါအမ်စတာဒန်ကဗန်ဂိုးပကြီးပြတိုင်းဆိုရင်လေဧည့်သည်တွေကိုဖွင့်လှစ်ပြပခဲ့ပြီးလာရောက်တဲ့သူတွေအတွက်ထိုက်ကြည့်လေ့ကျင့်ခန်းနဲ့လက်သေးအလှပြင်နာတွေလုပ်ပေးခဲ့ပါတယ်။လာရောက်သူတွေအနေနဲ့ကိုဗစ်ကာကွယ်ဆေးထိုးပြီးပြီလားဒါမှမဟုတ်ကူးစက်ခံရပြီလို့ပြန်ကောင်းသွားပြီလားဆိုတာပြသရမှာဖြစ်တယ်လို့မျက်နှာဖုံးတွေဝစ်ဆင်ပြီးခက်ခွာခွာနေကြရမှာပါ။အခုလိုပြားတိုက်တွေကိုပိတ်ထားတဲ့စီးကန်းကိုလိုက်နာအောင်ကြီးကြပ်မှာပါလို့အမ်စတာဒန်မြို့တော်ဝန်ကပြောပေမဲ့လက်ရှိမှာတော့လက်တွေလှုပ်ဆောင်တာမရှိသေးပါဘူး။နယ်သာလန်နိုင်ငံမှာကိုဗစ်ကူးစက်သူ 3,000 ကျော်နေဆင်ရှိနေတာကြောင့်စံချိန်တင်များပြားနေပါတယ်ရှင
်။ဒူဘိုင်းမြို့ကဆိုသဘီကုမ္ပဏီလေလံဌာနမှာအလေးချိန်ကာရက်900ဒေါ်ရှိတဲ့အနက်ရောင်စိန်နှုန်းကြီးတစ်လုံးကိုပြသလိုက်ပါတယ်။ The Enigma လျှို့ဝှက်စမ်းကြယ်လို့နာမည်ပေးထားတဲ့ဒီစိန်ကြီးဟာကမ္ဘာအပြင်ဘက်ကလာတာဖြစ်နိုင်တယ်လို့ဆိုသဘီကုမ္ပဏီကပြောပါတယ်။ဒီစိန်ကြီးဟာကာဗွန်ဒိုစိန်တွေနဲ့ကမ္ဘာပေါ်ကိုကျလာတဲ့ဥက္ကာခဲတွေတိုက်မိပြီးအရေးပြောသွားတာကနေဖြစ်လာတာဒါမှမဟုတ်ဥက္ကာခဲတွေကိုယ်တိုင်ကနေဖြစ်လာတာလို့ယုံကြည်တဲ့အကြောင်းကုမ္ပဏီတာဝန်ရှိသူတို့ကပြောပါတယ်555.55ကာရက်ရှိတဲ့ဒီအနက်ရောင်စိန်ကြီးရဲ့ထူးခြားချက်ကတော့နံပါတ်5ခန်းန်းဖြစ်ပြီးတော့မျက်နှာပြင်ကလည်း55ခုရှိပါတယ်ဖေဖော်ဝါရီလကျရင်လန်ဒန်မြို့မှာလေလံတင်ရောင်းချမှာဖြစ်ပြီးတော့ဒူဘိုင်းနဲ့လော့စ်အိန်ဂျလိစ်မြို့တွေမှာသတင်းတောက်တွေနဲ့အများပြည်သူကိုလှည့်လည်ပြသတာပါဒီစိန်ကြီးကိုအနည်းဆုံးဗြိတိန်ပေါင်5သန်းအမေရိကန်ဒေါ်လာ 6.8 သန်းလောက်နဲ့လေးလံတင်ရောင်းချဖို့ဆိုသဘီလေးလံကုမ္ပဏီကညွှန်မှန်းထားပါတယ်ခင်ဗျာ
ကိုငင်းချမ်းနဲ့မက်ခင်ဖြူထွေးတို့စူးစီးတင်ဆက်တဲ့ကမ္ဘာတလွာထူးခြားစံပြသတင်းလွှာတွေကိုနားဆင်ကြကြရတာပါခင်ဗျာတင်းငွေနေနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲပြည်အမေရိကန်အထံကနေတင်းငွေနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါအောင်မယ်ခင်ဗျာမြန်မာအရေးအရှိတောင်အာရှနိုင်ငံများအပြင်အာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်9ရပ်ကိုအကောင့်ထည့်ဖော်ရမှာစစ်ကောင်စီရဲ့လမ်းပြမြေပုံ9ချက်နဲ့သွားမချိတ်ဆက်တင်မှုလို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကပြောပါတယ်မြန်မာနိုင်ငံအပေါ်ချင်းကပ်မှုဟာသဘောတူထားပြီးမူတွေအထူးသဖြင့်ဘုံသဘောတူညီချက်9ရပ်အပေါ်အခြေခံပြီးချင်းကပ်တယ်လို့လည်းသူကပြောပါတယ်အားလုံးပါဝင်တဲ့တနင်္ဂနွေလုံးဆိုင်ရာနိုင်ငံရေးဆွေးနွေးပွဲတရားဖြစ်လာအောင်အာဆီယံဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်ကိုပါဝင်ပတ်သက်သူတွေအဖွဲ့တွေနဲ့တွေ့ဆုံခွင့်ရအောင်စီစဉ်ပေးဖို့လည်းစစ်ကောင်စီကိုအင်ဒိုနီးရှားသမ္မတကတိုက်တွန်းလိုက်ပါတယ်အီရန်ဒေါ်လာရေးအဆောင်တက်IRGC ကမြန်မာစစ်တပ်ကိုလက်နက်တွေပို့ပေးနေသလားလို့ Asia Times သတင်းဌာနကမေးခွန်းထုတ်လိုက်ပါတယ်ဇန်နဝါရီလ23ရက်နေ့ကအီရန်ကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံကိုရောက်ရှိခဲ့တယ်လို့အရှိတောင်အရှာအခြေစိုက်တန်တမာနေရဲ့သတင်းကိုကိုးကားပြီး Asia Times ကဆိုပါတယ်အီရန်ကုန်တင်လေကြောင်းလိုင်း Kishan Fars Air လေယာဉ်ဟာအီရန်ရဲ့ဒုတိယအခြေစိုးမြို့မရှတ်ကနေထွက်ခွာလာပြီးမြန်မာနိုင်ငံကိုကြာတာပြည်တွင်းကရောက်ရှိခဲ့တယ်လို့လေရင်တွေအသွားအလာကိုလိုက်ကြည့်နေတဲ့ Flight Trader 24ရဲ့အင်တာနက်အချက်အလက်တွေကိုကိုးကားပြီး Asia Times သတင်းကဖော်ပြပါရခင်ဗျာ။အီရန်ကကုလသမဂ္ဂကိုပေးစရာရှိတဲ့အမေရိကန်ဒေါ်လာ18သန်းကိုတောင်ကိုရီးယားကပေးလိုက်ပြီးဖြစ်ပါရခင်ဗျာ။ဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေနေညအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။ဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရန်နိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ Nick Ivanov တို့ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါခင်ဗျာ။ VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်။သောရရှိမြန်နဲ့ကွာမြန်မာပြည်သူပြည်သားအလုံးလူရင်းဆန္ဒတွေအများဆုံးပြည့်ဝပြီးတော့ကျန်းမာရှင်လန်းနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.